Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2024ခုနှစ်ဒီဇင်ဘာလ16ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA ဒီမြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုက်ဒိုမီတာ1925 32တို့အပြင်လိုက်လက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်ဒီလက်နဲ့စွန့်ရမယ်ဆိုတော့ဒီအကျန်းဖဲဖဲစစ်စစ်ကောင်စီခေါင်းဆောင်ရဲ့ပြောဆိုချက်ဟာအလွန်ဂုံတရေမေးပြီးတော့ဒါမျက်နှာပြောင်တိုက်ဒီတခိုးကလူဟိတ်ဆိုသလိုပြောဆိုမှုမျိုးပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတကယ်လက်နဲ့စွန့်ပြီးတော့
ဟုတ်ကဲ့သိခဲ့ပါရှင်ဒါကတော့ဒါစစ်ကောင်စီကိုတော်လန်တိုက်ခိုက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လက်နဲ့စွန့်ပြီးတော့ဆွေးနွေးညှိနှိုင်းဖို့စစ်ကောင်စီအကြီးအကဲပြောတာကိုအာရခတက်တော် AA ဖွဲ့ကပယ်ချလိုက်တာနဲ့ပတ်သက်လို့ကျမတို့သတင်းပေးပို့ချက်ကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါကတော့ AA ဖွဲ့ရဲ့ပြောခွင့်ရခိုင်သူခါကပြောသွားတာပါရှင်
ဟုတ်ကဲ့ပါခင်ဗျာဒီကနေ့သတင်းတွေကိုကြင်ညာတဲ့အခါမှာတော့စီးရီးယားတွင်ကူပြောင်းရေးအစီအစဉ်ကိုစီးရီးယားလူမျိုးတွေဥဆောင်တင်တယ်လို့ကုလသမဂ္ဂကပြောလိုက်တာနောက်ထိုင်းနိုင်ငံကအင်ရှင်ဖြစ်လက်ခံပြီးတော့မြမအရေးဆွေးနွေးပွဲနေ့ရက်ကျင်းပဖို့ရှိနေတာထိုင်းငါးဖန်းတမလေးဦးကိုစစ်ကောင်စီတရားရုံးကထောင်ထောင်ချမှတ်ပြပလိုက်တာစတဲ့သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့ကျွန်တော်ဇွန်လိုင်းတို့ကတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဒီလိုသတင်းတွေကိုမတင်ဆက်ခင်ပါဆိုလို့ရှိရင်အဲ့လိုသတင်းတွေကိုကြားပြီးရဲ့နောက်ပိုင်းမှာဆိုလို့ရှိရင်လည်းကျမတို့ဒီတရုတ်နိုင်ငံမှာစစ်ကောင်စီနဲ့ MNDAA ကိုကန့်တပ်ဖွဲ့တွေဆွေးနွေးနေတဲ့နောက်ဆုံးအခြေအနေနောက်ထိုင်းနိုင်ငံမှာဒီသတင်းပတ်တွင်ကျင်းပဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစည်းအဝေးတွေရဲ့အလားအလာစတာတွေကိုကျမတို့ထုတ်လွှင့်မှုရှိပါတယ်ဒါအပြင်ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းအပါအဝင်အပတ်စဉ်ကဏ္ဍတွေကိုကျမတို့ထုတ်လွှင့်မှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူပြောပြမှာပါရှင
်စီးရီးယားနိုင်ငံရဲ့အတွင်ကူပြောင်းရေးအစီအစဉ်ကိုစီးရီးယားနိုင်ငံသားတွေကပဲဥဆောင်တဲ့အကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရုံးကဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်စီးရီးယားအာနာရှင်ဘာရှာအယ်အဆတ်ကိုဖြုတ်ချလိုက်တဲ့သဘုံအဖွဲ့ခေါင်းဆောင်တွေတွေ့ဆုံစဉ်အဲ့ဒီလိုပြောကြလိုက်တာလည်းဖြစ်ပါတယ်အသွင်ကူပြောင်းရေးအစီအစဉ်ဟာ2015ခုနှစ်မှာစီးရီးယားအတွက်ကုလသမဂ္ဂလူညုံရေးကောင်စီကချမှတ်ထားတဲ့ယုံကြည်စိတ်ချရမှုအားလုံးပါဝင်နိုင်မှုနဲ့လူမျိုးဘာသာခွဲခြားမှုမရှိစေရဆိုတဲ့အချက်အလက်တင်တဲ့အညီ6လအတွင်းအကောင့်တွေပေါ်ဖို့လိုအပ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေကိုအများဆုံးရေးဆွဲပြီးရွေးကောက်ပွဲကျင်းပပေးဖို့လိုအပ်ကြောင်းစီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် GIA Federation ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စီးရီးယားသဘုံအဖွဲ့ခေါင်းဆောင် Ahmed El Sharai နဲ့တွေ့ဆုံခဲ့တဲ့ပီတာဆင်ကတော့စီးရီးယားပြည်သူတွေအတွက်ကုလသမဂ္ဂအနေနဲ့အတက်နိုင်ဆုံးကူညီထောက်ပံ့ပေးတော့မှာဖြစ်တဲ့အကြောင်းပြောပါတယ်လက်ရှိအခြေအနေတွေနဲ့ကန့်ညီမှုရှိအောင်ကုလသမဂ္ဂလူညိုရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုပြင်ဆင်ချမှတ်ဖို့လိုအပ်တယ်ဆိုတဲ့အချက်ကိုသူတို့ဘက်ကတင်ပြဆွေးနွေးခဲ့တယ်လို့သဘုံအဖွဲ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီကနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်မှာကျမတို့စပိုင်းဆိုင်ရာချွန်းမှုတွေအနေငယ်ရှိတဲ့အတွက်လည်းတောင်းပန်ပါတယ်အခုကျမတို့သတင်းတွေကိုဆက်ပြီးတော့ပြောပြမှာပါစီးရီးယားနိုင်ငံကမစ်ဆိုင်းဒုံးတုံလောင်ရနေရာတွေကိုအစ္စရေးကဒီကနေ့ပဲလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအကဲခတ်အဖွဲ့ကပြောလိုက်ပါတယ်ဒီနေ့အစောပိုင်းတိုက်ခိုက်မှုဟာဆိုရင်2012ခုနှစ်နောက်ပိုင်းမှာအပြင်းထန်ဆုံးဖြစ်တယ်လို့လည်းပြောပါတယ်စီးရီးယားနိုင်ငံမှာဘက်ရှာအယ်အဆက်အစိုးရရုတ်တရက်ပြုတ်ကျခဲ့ပြီးရဲ့နောက်မှာစစ်ဖက်ဆိုင်ရာပြစ်မှတ်တွေကိုအစ္စရေးကဇက်တိုက်ဆိုသလိုတိုက်ခိုက်ခဲ့ရမှာလေကြောင်းရန်ကာကွယ်ရေးစနစ်နဲ့အရင်အစိုးရလက်ထက်စီးရီးယားစစ်တပ်ရဲ့လက်နက်တွေအများအများကိုလည်းဖျက်ဆီးခဲ့တာပါ။တပုံတွေရဲ့ရုတ်တရက်ထိုးစစ်ကြောင့်ဒီတည်င်းတပတ်ကျော်အတွင်းမှာသမရအာဆက်အစိုးရပြုတ်ကျခဲ့တဲ့အတွက်လေဒေတာတွေမှာမတိမငိမ့်ဖြစ်လာမှာကိုစိုးရိမ်နေကြပါရဲ့ရှင်။
နော်ဝေးနိုင်ငံကယူကရိန်းအတွက်စီးရေးအကူအညီဒေါ်လာ242တန်းကူညီပေးမယ်လို့ဒီကနေ့ကြေညာပါတယ်။ဒါအပြင်နိုင်ငံတွင်းအရေးပါတဲ့ပင်လယ်နဲ့ဒေသစိတ်ကမ်းတွေကိုဝင်ရောက်ခွင့်ပြုတဲ့အကူအညီတွေလည်းပါဝင်ပါတယ်။ယူကရိန်းအရသားတွေနဲ့အခြေခံအဆောက်အုံတွေကိုကာကွယ်ဖို့အရေးကြီးတဲ့အကြောင်းနဲ့ယူကရိန်းထွက်ကုန်တွေကိုပင်လယ်နဲ့ကနေတဆင့်တင်ပို့တာကိုအကာအကွယ်ပေးဖို့အရေးကြီးတဲ့အကြောင်းနော်ဝေးဝန်ကြီးချုပ်ယုံထုတ်ပြန်ချက်မှာဖော်ပြပါတယ်။နော်ဝေးရဲ့ကူညီထောက်ပံ့မှုတွေယူကရိန်းစစ်သားတွေကိုလက်ကျင့်တင်ကြားပေးဖို့နဲ့မိုင်းရှင်းလင်းရေးလုပ်ငန်းတွေမှာကူညီဖို့လည်းပါဝင်ပါတယ်။ပင်လယ်နဲ့ဒေသမြေမြိုင်တွေကတိတိတသာချင်းချောက်မှုဖြစ်နေတာကြောင့်ကန်ယူရန်ဒေသတဝိုင်းယူကရိန်းတပ်ဖွဲ့တွေမိုင်းရှင်းလင်းလုပ်နိုင်ဖို့ကူညီဆောင်ရွက်ပေးမယ်အကြောင်းလဲနော်ဝေးကာကွယ်ရေးဝန်ကြီးကပြောပါတယ်ခင်ဗျ
သမရယာရုကနေတရားဆွဲဆိုဖေရှားခံရတဲ့တောင်ကိုရီးယားသမရယွန်ဆုကယွန်ရဲ့မအောင်မြင်တဲ့စေုပ်ချုပ်ရေးထုတ်ပြန်ခဲ့မှုအပေါ်တနင်္လာနေ့မှာတောင်ကိုရီးယားဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးကစတင်စစ်ဆေးနေပါပြီ။အတိုက်ခံတွေဦးဆောင်တဲ့လွှတ်တော်ကသမရယွန်ကိုစနေနေ့ကယာရုကနေဖေရှားခဲ့ပြီးတော့သမရအာနာကိုယာယီရဆိုင်ခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတရားရုံးအနေနဲ့သူ့ကိုယာရုကနေဖေရှားမလား၊ပြန်ခတ်မလားဆိုတာဆုံးဖြတ်ဖို့အချိန်6လရပါတယ်။တကယ်လို့သမရယွန်းကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူ့နေရာကိုအစားထိုးဖို့သမရရွေးကောက်ပွဲကိုရက်60အတွင်းကျင်းပရမှာပါဒီဇင်ဘာလ3ရက်နေ့လုပ်ခဲ့တဲ့မအောင်မြင်တဲ့စစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့မှုအပေါ်မှာသမရယွန်းနဲ့အကြီးအကဲတာဝန်ရှိသူတွေအနေနဲ့ပုံကန့်မှုဆွဲချက်နဲ့လည်းရင်ဆိုင်ရနိုင်ပါတယ်ရှင်
ပြည်အမေရိကန်တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 15653 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေတွေမှာ9.190kHz 15.5ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာအရေးနဲ့ပတ်သက်လို့ထိုင်းနိုင်ငံကအင်ရှင်ဖြစ်တဲ့အခုသတင်းပတ်အတွင်းဆွေးနွေးပွဲနှစ်ကြိမ်ကျင်းပသွားဖို့စီစဉ်ထားပြီးအ ਨੇ စုံဆွေးနွေးပွဲတစ်ခုမှာတော့စစ်ကောင်စီကိုယ်စားလှယ်တွေလည်းတက်ရောက်မယ်လို့ဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံကိုရောက်နေတဲ့ထိုင်းဝန်ကြီးချုပ်နဲ့ဒီကနေ့တွေ့ဆုံခဲ့တဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလည်းမြန်မာနိုင်ငံအာဆီယံအဖွဲ့ထဲပြန်ပါဝင်လာရေးကြိုးပမ်းဆောင်ရွက်မှုတွေရှိနေကြောင်းပြောပါတယ်။ဒီဇင်ဘာလ19နဲ့20ရက်နေ့တွေမှာထိုင်းနိုင်ငံသားဝန်ကြီးမာရစ်ဆန်ဂီယာပွန်ဆာကဆွေးနွေးညှိနှိုင်းတဲ့ဆွေးနွေးပွဲနှစ်ခုအင်ရှင်ဖြစ်လက်ခံကျင်းပပေးမှာဖြစ်ပါတယ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့မှာကျင်းပမယ့်နေဆက်လုံချုံရင်းနဲ့နေဆက်ဖြတ်ကျော်ရာဇဝမှုနေနေရေးဆိုင်ရာအလို့သဘောဆွေးနွေးပွဲကိုစစ်ကောင်စီနိုင်ငံသားဝန်ကြီးဦးတန်းစွေတက်ရောက်မယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်ဒီဆွေးနွေးပွဲကိုမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေကြတဲ့တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်လာအိုနဲ့ထိုင်းနိုင်ငံကကိုယ်စားလှယ်တွေလည်းတက်ရောက်ကြမှာပါဒီဇင်ဘာ20ရက်တောက်ကြနေ့မှာကျင်းပမယ့်ဆွေးနွေးပွဲကတော့မြန်မာအရေးစိတ်ပါဝင်စားကြတဲ့အာဆီယံနိုင်ငံသားဝန်ကြီးအဆင့်ဆွေးနွေးပွဲဖြစ်ပြီးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ချက်အပါအဝင်မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ပြည်ပခါတွေကိုဆွေးနွေးကြမှာဖြစ်ကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်စစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာကြုံတွေ့ရင်ဆိုင်နေရတဲ့ပြည်ပခါတွေပြည်လဲရေးနီလန်းရှာဖို့အတွက်ဆိုပြီးပြီးခဲ့တဲ့အောက်တိုဘာလမှာဒေတာရင်းနိုင်ငံနေနဲ့မြန်မာရေးဆွေးနွေးပွဲကျင်းပဖို့ထိုင်းနိုင်ငံကကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးခင်ဗျာ
မြန်မာရေးတပ်ကပြစ်ခတ်ဖမ်းဆီးခံခဲ့ရတဲ့ထိုင်းငါးဖမ်းဆက်လီမှာလိုက်ပါသွားသူတွေဒီတဲကထိုင်းနိုင်ငံသား၄ယောက်ကိုထောင်ဒဏ်ချမှတ်လိုက်ကြောင်းထိုင်းသတင်းတွေကဖော်ပြပါရယ်ဆက်လီပိုင်ရှင်ကိုမြန်မာရေးပိုင်နဲ့မှတရားမဝင်၅ခိုးဖမ်းမှုနဲ့ထောင်ဒဏ်၅နှစ်အပြင်နိုင်ငံတွင်းတရားမဝင်ဝင်ရောက်မှုနဲ့တစ်နှစ်စုစုပေါင်းထောင်ဒဏ်၆နှစ်ဒဏ်ငွေအဖြစ်မြန်မာကျပ်ငွေ2သိန်းချမှတ်လိုက်ကြောင်းကော်တောင်းတရားရုံးနဲ့နှိဆက်သူတွေကိုကိုကာပြည်တရင်တွေမှာဖော်ပြခဲ့တာပါ။ကြံ၃ဦးကိုတော့ငါခိုးဖမ်းမှုတရားမဝင်နိုင်ငံတွင်းဝင်ရောက်မှုတွေနဲ့စုစုပေါင်းထောင်ဒဏ်၄နှစ်ငွေဒဏ်ကျပ်၃တောင်းပြစ်ဒဏ်ချမှတ်ခဲ့ပါတယ်ရှင်။
မြန်မာနိုင်ငံအတွင်းဥပဒေစိုးမိုးမှုရှိလာစေရေးအတွက်နိုင်ငံတကာရာဇဝတ်ခုံရုံး ICC ကတရားစွဲရှင်းနေကြုတ်ခရင်ခန်ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြောင်လန်ကိုဖမ်းဝရမ်းထုတ်ပေးဖို့ကြိုးပမ်းဆောင်ရွက်မှုကိုအခွင့်ကောင်းယူလှုပ်ဆောင်တဲ့နယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးရေးမှူးတောင်မန်ဒူးစ်ကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်မြန်မာစစ်ကောင်စီအကြီးအကဲကိုဖမ်းဝရမ်းထုတ်ပေးဖို့တောင်းဆိုမှုဟာကာလရှည်ကြာဆောင်ဆိုင်လာခဲ့ရတဲ့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းတော်မန်ဒူးစ်ကပြောပါတယ်ဒီလိုအခွင့်အရေးမျိုးကိုလွတ်လွတ်ဆုံးရှုံးမခံတဲ့အကြောင်းဖမ်းဝရမ်းထုတ်ဖို့ ICC တရားစွဲရှင်းနေကြုံရဲ့မစုံမနစ်ကြိုးပမ်းဆောင်ရွက်မှုအပေါ်ကျေနပ်အားရမိကြောင်းနဲ့ဒီကိစ္စအမြန်ဆုံးပြီးမြောက်အောင်မြင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ် ICC ရဲ့အဲ့ဒီဆောင်ရွက်မှုအကောင့်ထဲပေါ်နိုင်ရေးအတွက်နိုင်ငံတကာအသိုက်အဝန်းကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့အရေးကြီးကြောင်းလဲတော်မန်ဒူးစ်ကပြောပါတယ်မြန်မာစစ်ကောင်စီအကြီးအကဲကိုဖမ်းဝရမ်းထုတ်ပေးဖို့ ICC တရားစွဲရှင်းနေကြခရင်ခန်ကနိုဝင်ဘာလ29ရက်နေ့မှာရှောက်ထားခဲ့တာပါ2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိမြန်မာစစ်တပ်ရဲတပ်ဖွဲ့နဲ့နေကြားဆောင်တပ်ဖွဲ့တို့ကရိုဟင်ဂျာနဲ့ရိုဟင်ဂျာမဟုတ်တဲ့အရသာပြည်သူတွေအပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအတွက်အသေးစိတ်တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတာဝန်ရှိသူအဖြစ်စစ်ကောင်စီခေါင်းဆောင်ကိုဖမ်းဝရမ်းထုတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းကာရင်ခန်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစားနပ်ရိက္ခာရှားပါမှုပြဿနာကြုံနေရတာကိုဖုံးဖိဖို့စစ်ကောင်စီကသုတေသနသမားတွေအကူအညီပေးရေးအဖွဲ့တွေကိုဖိအားပေးနေတယ်လို့ Reuters သတင်းဌာနကစုံစမ်းဖော်ထုတ်လိုက်ပါတယ်။တန်းနဲ့ချီတဲ့မြန်မာပြည်သူတွေအငက်ပြဿနာနဲ့ဆူဆူရွရွကြုံနေရတာနဲ့ပတ်သက်တဲ့အချက်လက်တွေစမ်းစစ်ချက်တွေကိုထုတ်ပြန်တာမဟုတ်ဘူး။လွန်ခဲ့တဲ့နှစ်နှစ်အတွင်းအကူအညီပေးရေးလုပ်ငန်းအကြီးအကဲတာဝန်ရှိသူတွေကိုစစ်ကောင်စီကတတိပေးထားတယ်လို့နှီးဆက်သူတွေကိုကိုးကားပြီးဖော်ပြထားပါတယ်။နိုင်ငံတကာအငက်ဘေးအခြေအနေနဲ့ပတ်သက်လို့စောင့်ကြည့်အကဲခတ်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ IPC အဖွဲ့ရဲ့ website မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြချက်တွေကိုလည်းမကြသေးခင်သတင်းပတ်တွေကပဲဖော်ရှားခဲ့ပါတယ်။အငက်ဘေးနဲ့ပတ်သက်တဲ့အချက်လက်တွေကိုကမ္ဘာမြေပုံမှာအယောင်နဲ့ခွဲခြားသတ်မှတ်ဖော်ပြလေးရှိတဲ့ IPC website မှာသုတေသီတွေ NDA ဖြစ်မှာစိုးရိမ်လာကြောင်းမြန်မာနိုင်ငံဆိုင်ရာအချက်လက်တွေကိုဖြုတ်ချပစ်ခဲ့တာဖြစ်ပါရှင်။ကျမတို့အခု VOA မြန်မာပိုင်းရဲ့တနင်္လာနေ့ညချမ်းအစီအစဉ်ရဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူပြောပြခဲ့တာပါကျမတို့အခုသတင်းပေးပို့ချက်တွေကိုတင်ဆက်မှာပါရှင်တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုအရာစစ်ကောင်စီနဲ့ MNDAA ကိုကန့်တပ်ဖွဲ့ကိုယ်စားလှယ်တွေဒီသတင်းပတ်ထဲဆွေးနွေးနေကြပေမဲ့ထူးခြားတဲ့ရလဒ်တော့ထွက်မလာသေးဘူးလို့နှီးဆက်သူတွေကပြောပါတယ်ဆွေးနွေးပွဲဒီကနေ့အဆုံးသတ်ဖို့မူလကစီစဉ်ထားပေမဲ့နောက်ထပ်ဆက်လက်ဆွေးနွေးကောင်းဆွေးနွေးပွဲရှိတယ်လို့လည်းခန့်မှန်းနေကြတာပါတရုတ်နိုင်ငံကဆွေးနွေးပွဲနောက်ဆုံးအချိန်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင
်တရုတ်နိုင်ငံရဲ့စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ကုမင်းမြို့မှာစစ်ကောင်စီနဲ့ MMDA ကိုကန့်အဖွဲ့ကိုယ်စားလှယ်တွေတနင်္ဂနွေနေ့ကဆွေးနွေးမှုတွေစတင်ခဲ့တာပါဆွေးနွေးပွဲကိုတရုတ်ကိုယ်စားလှယ်တချို့လည်းတက်ရောက်ခဲ့ပါတယ်လို့အမည်မဖော်လိုတဲ့ကိုကန့်အဖွဲ့နဲ့နှီးဆက်သူက VOA ကိုပြောပါတယ်ဆွေးနွေးမှုရဲ့အသေးစိတ်ကိုမသိရသေးသလိုဆွေးနွေးမှုရလဒ်အဖြစ်မရသေးတဲ့အတွက်နှစ်ဖက်ကြားဆက်လက်ရပ်တိုးကာဆွေးနွေးနိုင်ပွဲရှိနေတယ်လို့အမည်မဖော်လိုတဲ့ကိုကန့်အဖွဲ့နဲ့နှီးဆက်သူကပြောပါတယ်မူလအစည်းအဝေးရဆိုရင်တော့ဒီကနေ့မှာအဖွဲ့တွေပြန်လာဖို့စီစဉ်ထားပေမဲ့ဒီကနေ့ညနေပိုင်းအထိပြန်လာနိုင်ခြင်းမရှိသေးသလိုဘယ်နှစ်ရက်ထပ်တိုးနိုင်မလဲဆိုတာကိုလည်းမခန့်မှန်းနိုင်သေးဘူးလို့ကိုကန့်အဖွဲ့နဲ့နှီးဆက်သူကပြောပါတယ်။မနေ့တုန်းကဆွေးနွေးမှုမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့စည်ရေးတင်းမာမှုတွေအပေါ်မှာအခြေခံဆွေးနွေးတာမျိုးရှိခဲ့တယ်လို့သိထားပါတယ်။ဘလောက်အထိခြားပြဆွေးနွေးနိုင်ခဲ့သလဲစစ်ကောင်စီဘက်ကဘလို့တုံ့ပြန်ဆွေးနွေးခဲ့သလဲဆိုတာကိုတော့မသိရသေးပါဘူး။ဆွေးနွေးမှုအတိအကျကိုလည်းသူကဖြေဆိုဖို့ညှင်းဆိုပါတယ်အခုလိုမျိုးစစ်ကောင်စီနဲ့ MNDA ကြားတွဲဆောင်မှုအခြေအနေရလက်အလားအလာပေါ်မှာတော့နိုင်ငံရေးသုံးသပ်သူတဦးကအခုလိုသူ့အမြင်ပြောပြပါတယ
်ဆွေးနွေးမှုတင်ကြားရတော့ပြည်လေးနဲ့ဖြစ်ခုတက်ဖို့လာလာနေမယ်ဆိုတာတော့ခံမမိတာပဲရှင်းမလို့လည်းရှိအတိအကျကတရုတ်ခရီးအောင်ဆွေးနွေးရတာဆိုတော့ရှိတဲ့အခြေအနေချင်းချင်းနိုင်ငံရေးဆန္ဒအားကြီးရှိကြအောင်စစ်ကောင်စီရဲ့ပြောမှလည်းပဲသူတို့အမှန်သူတို့အမြင်အမှန်ကိုကျန်နေဦးမကဘူးစစ်ကောင်စီကသူသွားကျင်တဲ့လမ်းကြောင်းအမှန်ကိုထပ်ပေါ်ပြလိုက်တဲ့သဘောလို့ဟိုတုံးကြရတယ်ဒါကြောင့်မလို့အကျိုးရလကောင်းကျိုးရလထွက်လာဖို့ဆိုတာသိမလို့ပါဘူးဟိုအဲ့တော့တခါပြောလို့ပဲစစ်အာဏာတည်နေတဲ့2008 NC လမ်းကြောင်းကိုပဲဆက်မယ်နိုင်ငံရေးဆွေးနွေးရဆိုတာရဲ့အဓိပ္ပာယ်ကလေလက်လက်ဆွမ်းပါတီထောင်ဒီကောက်ပွဲဝင်ဆိုတော့ဒါကိုပဲထပ်ပြောလိုက်တာပဲနောက်သူတို့ရွေချက်အမှန်ဖြစ်တဲ့စစ်နိုင်တိုက်ဖို့တရှိပေါင်းရဖို့နော်အာဏာတည်နေရေးရောဆက်လက်အကျိုးရေးနော်ဒါအတွက်ဆက်သွားမှာဖြစ်တဲ့အတွက်ကြောင့်နော်ဒီမှာမှုကြီးမလာရင်တော့ဆွေးနွေးပွဲကရလကောင်းထွက်လာဖို့ဆိုတော့အလားအလာတော်တော်လေးပါလိမ့်မယ
်ဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့ရောစစ်ကောင်းဆောင်ရဲ့မိကွန်းကဆွေးနွေးမှုအပေါ်မှာရိုက်ခတ်မှုတွေရှိနေတယ်ဆိုတဲ့အမြင်နဲ့ပတ်သက်လို့စစ်ကောင်းစီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်တာမရှိပါဘူးအခုဆွေးနွေးပွဲကိုတရုတ်မြန်မာနယ်စပ်ကအမည်မဖော်လိုတဲ့ MNDAA နဲ့နှီးဆက်သူသတင်းရင်းမြစ်ကနေ VOA သိထားရသလောက်ကတော့စစ်ကောင်စီဘက်ကအမှတ်၁စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကဦးဆောင်ဆွေးနွေးခဲ့ပြီးတော့ကိုကန့်အဖွဲ့မှာတော့ဖုန်တာရွှင်သားဖြစ်သူနိုင်ငံသားရေးဆက်ဆံရေးဌာနကြီးမှဖုန်ခွင်းကဦးဆောင်ဆွေးနွေးခဲ့တယ်လို့ပြောပါတယ်နောက်ပြီးတော့မကြခင်ရပိုင်းတွေတုန်းကလည်းအာရခတက်တော် AA တအောင်းပလောင် TNL တက်ဖွဲ့တွေနဲ့ဆွေးနွေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့ဆိုပေမဲ့ဒါကိုအတိမပြုနိုင်သေးပါဘူးဒီဆွေးနွေးပွဲတွေမဖြစ်လာခင်တုန်းကတော့တရုတ်ဘက်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ရခိုင်တက်တော် AA နဲ့ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ TNL အဖွဲ့နဲ့ဒီဇင်ဘာလ10ရက်နေ့KIA အဖွဲ့နဲ့ဒီဇင်ဘာလ17ရက်နေ့တို့မှာတွေ့ဆုံခဲ့သလိုမြောက်ပိုင်းအဖွဲ့ဝင်မဟုတ်တဲ့ဝအဖွဲ့နဲ့လည်းဒီဇင်ဘာလ3ရက်နေ့မှာတွေ့ဆုံခဲ့ပါတယ်ဒါရီအပြီးမှာအခုလိုတိုင်းရင်းသားအဖွဲ့တွေနဲ့စစ်ကောင်စီကြားတီးခြားစီတွေ့ဖို့ဖြစ်လာခဲ့တာပါ စီရင်တဲ့ကုံသွေးရေးမှာအချက်ချာကြတဲ့လာရှိုးမျိုးကိုတိမ့်ပိုက်အုပ်ချုပ်နေတဲ့ကိုကန် MNDA အဖွဲ့ပေါ်မှာတရုတ်ရဲ့ဖိအားတွေရှိလာတဲ့အချိန်မှာပဲအခုလိုမျိုးတရုတ်နိုင်ငံမှာစစ်တပ်နဲ့ MNDA ကိုယ်စားလှယ်တွေတွေ့ဆုံမှုဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်ကုံသွေးရေးထိခိုက်မှုတွေရှိနေတဲ့အချိန်မှာပဲတရုတ်ဘက်ကသူတို့ရဲ့အကျိုးစီးပွားကိုကာကွယ်နိုင်မှုလာရှိုးကိုတင်ထားတဲ့ကိုကန်တပ်တွေကိုဖိအားပေးမှုတွေရှိခဲ့တယ်လို့လေလာသုံးသက်သူတွေကသုံးသက်တယ်လို့လက်ရှိဆွေးနွေးပွဲကနေရလက်ကောင်းတွေထွက်လာနိုင်ပွဲမရှိဘူးလို့လည်းသုံးသက်မှုတွေရှိနေပါတယ်ရှင်
မဆုမောပြောပြသွားတာပါအခုလိုတရုတ်ကဂျောင်းဝင်ဆေးဆက်ပေးနေတဲ့ဒီအပြစ်ခက်ရက်စဲရေးနဲ့ပတ်သက်လို့သုံးသက်ချက်ကိုလည်းဆက်ပြီးတော့တင်ပြမှာပါရှင်တရုတ်နိုင်ငံဂျောင်းဝင်ဆောင်ရွက်ပေးနေတဲ့မြောက်ပိုင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားအပြစ်ခက်ရက်စဲရေးဟာယာယီသဘောတူညီချက်သာဖြစ်နိုင်ပြီးတော့ရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးကိုရဖို့တော့မဖြစ်နိုင်ဘူးလို့မြင်တဲ့အကြောင်းတရုတ်နိုင်ငံအခြေစိုက်မြန်မာနိုင်ငံရေးသုံးသက်သူဒေါက်တာလှကျော်စောက VOA ကိုပြောပါတယ်ကိုသိန်းထိုင်ဦးကဘန်ကောက်မြို့ကနေ Skype ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင်
။တချို့ဒီဝေဖန်ကြတာကဒီမြန်မာနိုင်ငံမှာဒီမိုကရေစီစိတ်သုံးနေတယ်စစ်ကောင်စီကဒီဖိနှိပ်မှုတွေပို့ပြီးတော့တိုးလာပြီးတော့လုပ်နေတဲ့လေချောင်းတက်ခိုက်မှုတွေပါဝင်လုပ်နေတဲ့အချိန်မှာတရုတ်ကကုလိုတိုင်းရင်းသားတွေကိုအတင်းအကျပ်ပြစ်ခတ်ရဖို့ဖိအားပေးတာမျိုးဖြစ်လာခဲ့ရင်တရုတ်ကတမိုင်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ပါတဲ့ဘက်ကရက်ပါတဲ့ဘက်ကရက်တာမျိုးဖြစ်သွားလိမ့်မယ်ဆိုပြီးတော့လေဝေဖန်တာမျိုးတွေရှိနေပါတယ်ခင်ဗျာဒီပေါ်မှာရောဒေါ်လာကျော်စောဘယ်လိုသုံးသပ်ပါသလဲခင်ဗျာ
အဲဒီလိုရှိတယ်ဗျာဟိုဗမာပြည်အကြောင်းပြောတာတော့မကြားဘူးဥမာအားဖြင့်ရှီကျင့်ဖင်ကယူကရိန်းကဟိုငင်းငိုင်းနဲ့ပတ်သက်လို့ပြောတဲ့အခါမှာစကားတခုပါတယ်အဲ့ဒါဘာလဲဆိုတော့သူတို့ဟာအမြဲတမ်းသမိုင်းရဲ့အမှန်တရားဘက်ကပဲယက်တည်ပါတယ်တဲ့နော်အဲ့တော့တမိုင်းရဲ့အမှန်တရားဆိုတာဘာလဲလို့အတိပဲပေါ်ကြည့်တော့လူသားတွေဟာမိမိတို့ဘဝလွတ်မြောက်တာလွတ်မြောက်ကြောင်းတိုးတက်တာတိုးတက်ကြောင်းတိုက်ပွဲဝင်နေကြတာဗျအဲ့ဒီဘက်ကယက်တည်ရဆိုတဲ့သဘောပဲအဲ့တော့အခုနခင်ဗျားပြောသလိုစစ်ကောင်စီကဘုံတွေကျဲနေတဲ့အခါမှာခုနပြောတဲ့ဟိုတိုင်းရင်းသားတွေကိုအပြစ်ခတ်ရဆဲခိုင်းတာတစ်ဖက်သက်သေးပြောရင်တော့ဟုတ်တယ်နော်ဒါပေမဲ့သူကနှစ်ဖက်စလုံးပြောတာဗျအဲ့တော့ MND ရာလဲခင်ဗျာသူ့ရဲ့ဟိုနည်းနဲ့မှာကိုပါပြီးသားเนาะသူ့ကြီးညာကြောက်ပါကိုကပါပြီးသားကျွန်တော်တို့လည်းအပြစ်ခတ်ရမယ်ထို့တူစစ်ကောင်စီကဟိုလေနဲ့ဟိုနည်းပြုတ်နေတာလေရက်ခိုင်းပေးပါလေသူကပြောတာအဲ့တော့ဝန်ကြီးကိုတိုင်ကလည်းပြောပြီးသားဒီကိစ္စတွေကိုကမ္ဘာအပူမီးဒေသတွေကိုသူတို့ဝင်ရောက်ပြီးတော့တတ်နိုင်သမျှဖြည့်ရှင်းပေးတဲ့အခါမှာတဲ့တတ်နိုင်သမျှဘက်မလိုက်ဖဲနဲ့ဘက်အားလုံးကိုဟိုနည်းပြုတ်အောင်လုပ်ပါမယ်ဆိုပြီးအဲ့လိုပြောဘူးလေနော်ဥပမာအားဖြင့်ခင်ဗျားစဉ်းစားကြည့်ဥမာရွေးကောက်ပွဲနဲ့ပတ်သက်လို့ဆိုတော့နော်စစ်ကောင်စီကလုပ်မဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အဲ့တော့စစ်ကောင်စီပြောအဲ့တော့ပြောတာပေါ့ဗျာသူ့ကိုတရုတ်ကဘလောက်ထောက်ခံနေပါလဲဒါမဲ့ဒီတရုတ်ဘက်ကကြေညာတဲ့ဟာကြတော့တမျိုးဗျသူကတရုတ်ကပြောတာဘယ်အားလုံးနော်သက်ဆိုင်တဲ့သူတွေအားလုံးပါဝင်တဲ့ရွေးကောက်ပွဲလို့ပြောထားတာအဲ့တော့ဒါကိုကျမတို့ကခုနပြောသလိုပဲလေနှစ်ဖက်မျှကြည့်ဖို့လို့နော်တစ်ဖက်သားဟိုကြည့်ရင်လည်းအခုနအမြင်မျိုးမြင်နိုင်တာပေါ့
အခုဒီတိုင်းရင်းသားမြောက်ပိုင်းဒေသငင်းချမ်းကြီးတရုတ်နိုင်ငံဂျာဝေဆောင်ရွက်ပေးနေတဲ့ဒီအပြစ်ခက်ရစည်းကြီးကိစ္စတွေအောင်မြင်မယ်လို့လက်ခံအောင်မြင်မယ်လို့မျှော်လင့်ပါလားခင်ဗျထိရောက်မယ်လို့
မထိကျမကြည့်တာထင်လို့ဗျဟိုကျမတို့တော်လိုင်းကြီးကရေရှည်သွားမှာအပြစ်ခက်ရစည်းလက်ခဏဘာဖြစ်လို့လဲဆိုတော့ဟိုတရုတ်ကဟိုစစ်ကောင်စီရဲ့ဒါဟိုနည်းလဲဗိုလ်ချုပ်ကမော်လဲ BBC နဲ့အင်တာဗျူးမှာပြောသွားတာပါတယ်စစ်ကောင်စီရဲ့အခြေခံကသူ့ရဲ့အခြေခံစိတ်နေစိတ်ထားအဓိကဗမာပြည်ရဲ့ဒုက္ခတွေအားလုံးကဒီဆက်အာဏာရှင်စနစ်ကစတာဗျအဲ့တော့ဒီဆက်အာဏာရှင်စနစ်ကဒီစစ်ကောင်စီရဲ့သဘောထားပေါ်မှာအများကြီးမူတည်သူကသူရယူထားတဲ့အခွင့်အထူးတွေကိုဘလောက်ကြံတဲ့လူတွေနဲ့မျှဝေနိုင်မလဲဆိုတာမူတည်တယ်အဲ့တော့သူအခက်ခဲဖြစ်လာရင်ဒီငင်းငင်းရေးစကားပြောတာအပြစ်ခတ်ရစေးရေးစကားပြောတာအခုမင်းအောင်လိုက်ခက်မှပြောတာမဟုတ်ဘူးဘိုနီဝင်းခက်တဲ့ကပြောလာတာနော်ခင်ဗျားတို့ကြုံမှုကျင်မှာ1963ခုနှစ်ကအဲတောက်လျှောက်ပြောလာတာအရေးကြောင်းဆိုသူတို့ဒါထုတ်သုံးလာပြီအရေးကြောင်းဆိုဒါထုတ်သုံးလာဒါအဆက်ဆက်သုံးလာတာအဲ့တော့အခုတရုတ်ကပြောလဲပြောပြောပဲဖြစ်မှာတရုတ်ရဲ့ရည်ရွယ်ချက်ကသူ့ဒေသဒီသူ့ရဲ့အနိကရည်ရွယ်ချက်ပေါ့နော်အနိကရည်ရွယ်ချက်ကဒီကျမတို့သူတို့နဲ့နေဆက်မြင်းပေါ်မှာထပ်ပြီးတနတ်တံမပေါက်ဘူးနော်ကျမတို့ဘက်ကတနတ်တံသူတို့ဘက်မရောက်ရေးအဲ့ဒါသူ့ရဲ့အနိကရည်မှန်းချက်အဲ့ဒါမှဒုတိယအဆင့်ကျမှာအကုံမုံစင်ဟိုပါလေငင်းငင်းရညာနဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးလုံရင်းကန်ရင်းကနေပြီးတော့တဖြည်းဖြည်းငင်းညံ့သွားမယ်လို့သူကတွက်ပုံများဒီစစ်တပ်က ဒီလိုသဘောထားမရှိဘူး။သူ့ရဲ့အပြစ်ခတ်ရစေးကြီးကသူယာယီထွက်ပေါက်အတွက်ပဲရှာတာ။သူ့ရဲ့အခြေခံစိတ်ဓာတ်ဖြစ်တဲ့ပြည်သူလူထုပေါ်မှာတသက်လုံးပူကြဖို့ပြည်သူလူထုကိုစစ်ကြုံဘဝမှာထားဖို့တစက်မှအခုထိမလျှော်သေးဘူး။အခုအချိန်ထိလဲသူတို့စိတ်ထဲမှာသူတို့အရင်စစ်အစိုးရတွေလိုပဲဖိနှိပ်ပြရင်ဟဲ့လားဘုံတွေကျဲပြရင်တပ်ပြရင်နိုင်ငံရေးအကျဉ်းသမားတွေကိုထောင်ထဲထည့်သတ်အဲ့လိုမျိုးလုပ်ပြရင်သူတို့အသက်ရှူထောင်နိုင်သေးတယ်လို့တော့ပြောတယ်။ဒါကြောင့်မို့တရုတ်လုံနေတဲ့အပြစ်ခတ်ရစဲကြီးလဲယာယီပဲဖြစ်မှာပဲရေရှည်ရဖို့မလို
့။ဟုတ်ကဲ့ဒေါ်လာကျော်စောအခုလိုဆက်သွယ်ပြီးပြန်ခွင့်ပေးတာကျေးဇူးတင်ပါတယ်ခင်ဗျာ။
ဒါကတော့ Skype ကနေတဆင်ကိုသိန်းထိုင်ဦးကနေဒေါက်တာလှကျော်စောကိုဆက်သွယ်မေးမြန်းတင်ပြခဲ့တာပါဆက်လက်ပြီးတော့ကျမတို့ဒီအရခတက်တော်ရဲ့တုံ့ပြန်ချက်ကိုလည်းပြောပြမှာပါစစ်ကောင်စီကိုတော်လန်တိုက်ခိုက်နေတဲ့တိုင်းသားလက်နက်ကိုင်ဖွဲ့ရီအနေနဲ့လက်နက်စွန့်ပြီးတော့ဆွေးနွေးညှိနှိုင်းဖို့စစ်ကောင်စီအကြီးအကဲပြောလိုက်တာကိုအရခတက်တော် AA ဖွဲ့ကပယ်ချလိုက်ပါတယ်။ရခိုင်ပြည်နယ်နေ့အတွက်ပေးပို့တဲ့တဝင်းလွှာမှာစစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်အပေါ် AA ပြောခွင့်ရရဲ့တုံ့ပြန်ချက်နဲ့ပေးပို့လို့ဒီတုံ့ပြန်ချက်နဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မက်ခင်လေးကပြောပြမှာပါရှင်။
စစ်ကောင်စီတပ်နဲ့တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အာရခတပ်တော် AA အပါအဝင်မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့အနေနဲ့မိမိတို့ရဲ့လူလားချက်တွေကိုလက်နက်ကင်နီးလဲနဲ့တောင်းဆိုလို့မရနိုင်တဲ့အတွက်ကြောင့်လက်နက်စွန့်ပြီးတော့နိုင်ငံရေးနီးလဲနဲ့ဖြည့်ရှင်းဖို့မနေ့ကကြားရောက်တဲ့ရခိုင်ပြည်နယ်နေ့ကိုပေးပို့တဲ့တဝင်းလွှာရဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတိုက်တွန်းထားတာပါအခုလိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့လက်နက်စွန့်ပါဆိုတဲ့တိုက်တွန်းပြောဆိုချက်အပေါ်စစ်ကောင်စီနဲ့လက်ရှိစီအေပရိပခတွေပြင်းထန်နေပြီးရခိုင်ပြည်နယ်အတွင်းစစ်ကောင်စီစခန်းတွေနဲ့မြို့တွေကိုထိ ंछ ုပ်နေနိုင်ပြီဖြစ်တဲ့အရခတက်တော် AA ပြောခွင့်ရခိုင်တုခကတော့အခုလိုတုံ့ပြန်ပြောဆိုပါတယ
်ဒီလက်နဲ့စွန့်ရမယ်ဆိုတော့ဒီအကြံဖက်ဖက်စစ်စစ်ကောင်စီခေါင်းဆောင်ရဲ့ပြောဆိုချက်ဟာအလွန်ဂုံတရေမေးပြီးတော့ဒါမျက်နှာပြောင်တိုက်ဒီတခိုးကလူဟိတ်ဆိုသလိုပြောဆိုမှုမျိုးပဲဖြစ်ပါတယ်မြန်မာနိုင်ငံမှာတကယ်လက်နဲ့စွန့်ပြီးတော့အိုပြည်သူတွေကိုဝန်ချတောင်းပန်ရမှာကသူတို့အကြမ်းဖက်ဖက်စစ်စစ်တပ်ပဲဖြစ်ပါတယ
် MNDAA TNLA နဲ့ AA စတဲ့မြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာတိုင်းရင်းသားလူမှုစီးပွားအခြေအနေတွေကိုပိုပြီးဆိုးဝါးစေခဲ့တယ်လို့အပြစ်မဲ့ပြည်သူပေါင်းများစွာဆင်းရဲဒုက္ခရောက်ခဲ့ရတဲ့အတွက်ကြောင့်ခေတ်အဆက်ဆက်လက်နက်ကင်လုပ်ငန်းရှင်တွေဟာလွဲမှားတဲ့လုပ်ငန်းရှင်တွေဖြစ်တယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားပါတယ်အရခတ်တော် AA ဘက်ကတော့လက်ရှိနိုင်ငံအနှံ့ဖြစ်ပွားနေတဲ့စစ်ပွဲတွေဟာတိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်ကောင်စီကြားဖြစ်နေတာမဟုတ်ဘဲနဲ့စစ်ကောင်စီနဲ့မြန်မာပြည်သူတရဲလုံခြုံရေးဖြစ်ပွားနေတဲ့တိုက်ပွဲတွေဖြစ်တယ်လို့လည်းခိုင်တုခကပြောပါတယ
်အခုသူတို့အကြမ်းဖက်ဖက်စစ်စစ်တပ်ရင်ဆိုင်နေရတာဟာဟိုပြည်သူတရားလုံးနဲ့ဖြစ်တယ်ဟိုဒီစစ်ပွဲဟာပြည်သူနဲ့အကြမ်းဖက်စစ်တပ်ကြားမှာဖြစ်နေတဲ့ဟိုစစ်ပွဲဖြစ်တယ်ဟိုဒါကြောင့်ဒီမဲအောင်လိုင်ခေါင်းဆောင်တဲ့ဒီစစ်တပ်ဟာပြည်သူကိုကိုစားပြုတဲ့စစ်တပ်မဟုတ်တော့ဘူး။ဟိုတိုင်းပြည်ကိုကာကွယ်နေတဲ့စစ်တပ်လည်းမဟုတ်ဘူး။ဟိုတကယ်တော့ဒီသူတို့အကြမ်းဖက်ဖက်စစ်စစ်တပ်ဟာဒီနိုင်ငံနဲ့လုံးဝကိုမပတ်သက်တော့ဘူးဗျ။ဟိုဒါကြောင့်မို့လို့ဒီသူတို့အကြမ်းဖက်စစ်တပ်ကိုလက်နဲ့စွန့်ဖျက်သိမ်းပစ်ဖို့အတွက်ဟိုပြည်သူတရားလုံးကနေပြီးတော့မှဒါဝိုင်းဝန်းကြိုးပမ်းဟိုတိုက်ထုတ်နေကြတာဖြစ်တယ်။ဟိုအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်တွေအနေနဲ့လည်းပဲဒီအ мян ဆုံးလက်နဲ့ရှဒီလက်နဲ့အပ်ပြီးတော့ဟိုပြည်သူနဲ့ဟိုပူးပေါင်းကြဖို့ဟိုတိုက်တွန်းလိုပါတယ
်မြန်မာနိုင်ငံနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့တော်လှန်ရေးတပ်ဖွဲ့တွေရဲ့ထိုးစစ်တွေကိုပြင်းပြင်းထန်ထန်ရင်ဆိုင်နေရတဲ့စစ်ကောင်စီအနေနဲ့တရုတ်အစိုးရရဲ့ဖိအားပေးမှုနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကုမင်းမှလှုပ်ဆောင်နေပေမဲ့ဒန်းနူညီမျှတဲ့အဖြစ်ပေါ်တဲ့ဆွေးနွေးပွဲဖြစ်မလာနိုင်ဘူးလို့မြန်မာနိုင်ငံရေးလေလာသုံးသက်သူဦးတန်းစိုးနိုင်ကသုံးသက်ဖြေဆိုပါတယ်
ကိုကတော့လက်နဲ့ညီကင်ထားတယ်အမြောက်ညီကင်ထားတယ်လီဒတ်ညီကင်ထားတယ်စမ်းနေဖွဲ့တွေကိုလက်ကင်ကြီးနဲ့နီးတယ်တော့မဖြစ်ချင်းပါနဲ့လို့ပြောလို့ဘယ်လိုလုပ်ဖြစ်မှာတော်နေစဉ်ပုံကျဲနေတယ်ပြည်သူတွေကြားတယ်နောက်ပြီးတော့ဟိုပြည်သူတွေကိုကျွန်တော်တို့အခုကစစ်တပ်တဲ့ကိုပြန်မေးဆွဲနေတယ်အဲ့လိုချင်းနေအောင်မှာစီးနီလန်းမကျင်သုံးပါနဲ့ဆိုတော့စီးနီလန်းကိုဘယ်လိုကျင်သုံးနေရတယ်ဦးဒီကဘယ်လိုလက်နဲ့ကင်ပြောနေအဲ့တော့ဒါဟာဒန်းလူကြီးသူခွေးရှိရဲ့ပေါ့ဆွေးနွေးဖြစ်မယ်လို့ယူဆကြပါများရှိပါမယ်မရှိပါဘူ
းအာရခတတော် AA အနေနဲ့ကတော့ဒီလအတွင်းမှာပဲမောင်တော်နဲ့တောင်ကုန်းမြို့တွေကိုသိမ်းပိုင်နိုင်ခဲ့ပြီးရခိုင်ပြည်နယ်ကမြို့နယ်၁၂ခုနဲ့ချင်းပြည်နယ်က ပလဝမြို့နယ်တွေကိုသိမ်းပိုက်ထိန်းချုပ်ထားတယ်လို့စစ်ကောင်စီရဲ့အစင်မြင့်ယာရုအစင်ရှိတဲ့စစ်ဗိုလ်ချုပ်တွေအပါအဝင်စစ်တုံးမှန်ယာနဲ့ချီကိုလည်းဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။လက်ရှိမှာလည်းအမ်းနဲ့ဂွားမြို့နယ်တွေကိုဆက်လက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေပြီးနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရခိုင်ပြည်နယ်အတွင်းကစီရေးအခြေအနေတွေနဲ့ပတ်သက်လို့ကတော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်။မခင်လေးပြောပြသွားတာပါ။ထိုင်းနိုင်ငံမှာဒီတပင်းပတ်အတွင်းမှာကျင်းပဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစည်းအဝေးတွေဟာမြန်မာနိုင်ငံအာဆီယံအဖွဲ့ထဲမှာပြန်ပြီးတော့ပါဝင်လာရေးကြိုးပမ်းချက်ဖြစ်ကြောင်းဒီနေ့မလေးရှားနိုင်ငံကိုရောက်လာတဲ့ထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့မလေးရှားဝန်ကြီးချုပ်ကပြောပါတယ်ဒီအကြောင်းကိုသိန်းထိုင်ဦးကဗန်ကောက်ကနေသတင်းပေးပို့ထားပါတယ်ရှင
်ဒီသတင်းပတ်အတွင်းထိုင်းနိုင်ငံမှာမြန်မာနိုင်ငံဆိုင်ရာဒေသတွင်းအစည်းအဝေးတွေကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာပဲထိုင်းဝန်ကြီးချုပ်ပေထုံထန်ရှင်နာဝတ်မလေးရှားနိုင်ငံကိုသွားရောက်ပြီးမလေးရှားဝန်ကြီးချုပ်အန်ဝါ ibrahim နဲ့တွေ့ဆုံတာပေါ့မလေးရှားဝန်ကြီးချုပ်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ပူးတွဲကြေညာချက်မှာအခုလိုပြောဆိုပါတယ်
We are committed to fully implement the 5-point consensus. We are taking measures.
မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့ဘုံသဘောတူညီချက်တွေအကောင်အထည်ပေါင်းနိုင်ရေးမဖြစ်မနေဆောင်ရွက်ဖို့ကျွန်တော်တို့တန်ဋိထန်ချက်ထားပါတယ်။မြန်မာနိုင်ငံပါဝင်ဖို့နဲ့တယောက်သူတွေစဉ်စဉ်ကြားလူသဘောဆွေးနွေးတိုင်ပင်ပြီးအာဆီယံရဲ့ရှေ့ပိုင်းမှာမြန်မာနိုင်ငံပြန်ရောက်လာအောင်ဆွဲခေါ်ဖို့ဖြစ်တဲ့အကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါ ibrahim ပြောဆိုသွားတာပါကျညာချက်နဲ့ပတ်သက်လို့အသေးစိတ်ကိုတော့မလေးရှားဝန်ကြီးချုပ်ကအခြေတဝင်ပြောဆိုသွားခြင်းမရှိပါဘူး။ကြာသပတေးနေ့ထိုင်းနိုင်ငံမှာကျင်းပမယ့်လူသဘောစည်းဝေးမှာမြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်ပါဝင်တယောက်ပါလိမ့်မယ်။နေကြလုံကြုံရင်းနဲ့နေဆက်ကျော်ရာဇဝမှုနေနေရေးအတွက်လူသဘောဆွေးနွေးမယ်အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပြောဆိုတာကိုသံဃောဘုတ်သတင်းစာမှာကြေးပါတယ်။လေးလာသူတွေကတော့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းစွေကိုဖိတ်ကြားနိုင်တယ်လို့ခံမှန်းထားပါတယ်။မြန်မာနဲ့နေဆက်ချင်းထိဆက်နေတဲ့တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့အရှေ့ထိုင်းနိုင်ငံကကိုယ်စားလှယ်တွေလည်းအစည်းအဝေးတွေမှာတက်ရောက်ပါလိမ့်မယ်။တောက်ကြတဲ့အစည်းအဝေးကတော့ဝန်ကြီးများဆင့်အစည်းအဝေးဖြစ်ပြီးမြန်မာအရေးစိတ်ဝင်စားတဲ့နိုင်ငံတွေပါဝင်တက်ရောက်မှာဖြစ်တယ်လို့မြန်မာအရေးအာဆီယံနိုင်ငံတွေချမှတ်ထားတဲ့ပုံသဘောတူညီချက်တွေအကောင်အထည်ဖော်ရေးဆွေးနွေးကြဖို့ရှိပါလေ။အစည်းအဝေးဟာအာဆီယံနိုင်ငံတွေကိုပဲတည်ထောင်ဖိတ်ကြားတဲ့အစည်းအဝေးဖြစ်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါလေ။မြန်မာရေးလေးလာသူတွေကတော့ဆွေးနွေးပွဲဟာလူသဘောဆွေးနွေးပွဲဖြစ်ပေမဲ့အားလုံးပါဝင်ဖို့လိုတယ်လို့ထောက်ပြကြပါလေ
။ကျွန်တော်ဆန္ဒပြောရရင်တော့ကိုသေးထိုင်ဦးရေအောင်မြင်စေချင်ပါတယ်။အောင်မြင်စေချင်ပါတယ်။အောင်မြင်ပါစေလို့လည်းပဲဆန္ဒပြုပါတယ်။ဒါပေမဲ့လက်တွေ့မှာဘလောက်ထိဖြစ်နိုင်မလဲဆိုတာကတော့ကျွန်တော်တို့မေးဖို့ထုတ်ဆရာတွေအများကြီးရှိပါတယ်။ထိုင်းနိုင်ငံရဲ့ခန့်ကဏ္ဍကလည်းပဲအမြဲတမ်းရေးပါပါတယ်။ဒီတိုင်းမြန်ထိုင်းနိုင်ငံမှာဆိုတာကဟလာအမြဲတမ်းရှေးလျားတွေနေဆက်ရှိတယ်၊တမိုင်းကြောင့်အစင်လာရှိတယ်၊လက်ရှိမှာလည်းပဲဟလာမြန်မာနိုင်ငံရဲ့ဆိုးရွားတဲ့အချိန်တွေကြောင့်မို့လို့ဒိုက်ရိုက်တက်ရောက်မှုခံနေရတာတိုင်းနိုင်ငံအများကြီးခံရပါတယ်သူတို့စီမှာဟလာဝင်လာကြတဲ့လူတွေအရေးကိစ္စရှိတယ်ဖြစ်ပြောင်းလူသားတွေအရေးကိစ္စရှိတယ်ဒုက္ခသည်တွေအရေးကိစ္စရှိတယ်အစတရားဖြင့်သူကဒိုက်ရိုက်အကျိုးတက်ရောက်မှုခံစားနေရပါတယ်ခံစားနေရတဲ့အခါကျတော့ထိုင်းနိုင်ငံအနေနဲ့ကမြန်မာအရေးကိုအမြန်ဆုံးငင်းချင်းချင်းနဲ့ပြေးလဲစေချင်တယ်ဆိုတာတံမြတ်ဖြစ်စရာမရှိပါဘူးဒါပေမဲ့တကယ်ပြေးလဲဖို့အတွက်ဆိုရင်တော့ကျွန်တော်တို့တေကြတာတစ်ခုကလက်ရှိအာဏာသိမ်းထားတဲ့စကစပေါ့နော်စအုပ်စုနဲ့တင်စကားပြောလို့မရပါဘူးမြန်မာအရေးမှာတက်ဆိုင်နေတဲ့တခြားအရေးပါသောအင်းလေးလို့ဆိုစတိတ်ကိုတော်လို့ပြောကြတာပေါ့နော်တခြားအရေးပါသောအစုအဖွဲ့တွေဒါတွေအားလုံးနဲ့အာဆီယံကထိတွေ့ဆက်ဆံပြီးတော့စကားပြောဖို့လိုပါတယ်အဲ့ဒီကနေပြီးတော့အဖြေရှာဖို့လိုပါတယ်ဟလာစကားစားဘက်ကဘာလူချင်းနေတာလဲဘာလုပ်ချင်နေတာလဲဒီဘက်ကရောတော်လိုင်းအင်အားစုများလို့ပြောတဲ့အင်အားစုတွေဘက်ကရောဘာများလူချင်းတယ်လဲဘာများဖြစ်ချင်တယ်လဲဘလို့အဲ့လိုနှစ်ဖက်စလုံးရဲ့သဘောထားနဲ့အမြင်နဲ့တက်ဆိုင်သူတွေအားလုံးနဲ့ခိတွေ့ဆက်ဆံထဲထဲဝင်ဝင်စကားပြောဆိုဖို့လိုပါတယ်တို့တို့ကတော့ဒီနီလန်းကင်ထားတယ်ဒီနီလန်းတိုင်းဖြစ်ရှင်းတယ်ကျွန်တော်တို့စကားပြောမှဖြစ်မယ်ဆိုတာမျိုးလောင်းနဲ့တော့ညီမအကြီးကအာဆီယံအနေနဲ့ပြည်လဲသွားအောင်ဖြစ်ရှင်းနိုင်လိမ့်မယ်လို့ကျွန်တော်တော့မမြင်ပါဘူးခင်ဗျာ
ညီမအကြီးသုံးသက်သူဦးကျော်ကျော်တင်ပြောပြသွားတာပါခင်ဗျာ
ဒါကတော့ကိုသိန်းထိုင်ဦးဘန်ကောက်ကနေသတင်းပေးပို့ခဲ့တာပါတနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့ရဲ့ဒီမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထုတ်လွှင့်ချက်တွေနဲ့အတူနနက် Kings အစီအစဉ်ဖြစ်တဲ့မြန်မာစံတော်ချိန်မနက် 6:00 နာရီကနေ 9:00 နာရီအစီအစဉ်ကိုဒီ Radio လိုင်းတူတွေကနေတဆင်လဲဖမ်းယူနားဆင်နိုင်ပါပြီရှင် ကျမတို့ဒီအခုဆိုလို့ရှိရင်လက်ရှိစပိုင်းဆိုင်ရာမှာကျမတို့ချွေးမှုအနေငယ်ရရှိနေပါတယ်အဲ့ဒီအတွက်လည်းကျမတို့ဟိုတောင်းပန်ပါတယ်ရှင်အခုတော့ကျမတို့ဒီအခုဒုတိယပိုင်းအစီအစဉ်ဖြစ်တဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီဒီအပတ်စဉ်ကဏ္ဍတွေထဲမှာဆိုလို့ရှိရင်တော့ဆက်သွယ်မေးမြန်းခန်းလူမှုရှုခင်းစီးပွားရေးကဏ္ဍတက်တက်ရောင်တည်င်းလွှာစတာတွေကိုကျမတို့ထုတ်လွှင့်မှာပါအခုတော့ပထမဦးဆုံးတော့ဒီတွေ့ဆုံမေးမြန်းခန်းအစီအစဉ်ကိုတင်ဆက်မှာပါရှင်တိုင်းသားလူမျိုးစုတွေအနေနဲ့စစ်ကအိမ်ရှိရောက်နေတဲ့အနေအထားမှာနိုင်ငံတကာဖိအားကြောင့်စစ်ရေးလှုပ်ရှားမှုတွေရပ်တန့်သွားဖို့မလွယ်သလိုလူမျိုးစုတွေရဲ့တီးခြားလွတ်လပ်စွာရပ်တည်နိုင်တဲ့အချုပ်အခြာအာဏာပြဿနာကိုအိမ်နီးချင်းနိုင်ငံတွေကလည်းအသေးစိတ်နားလည်ညှိနှိုင်းနိုင်မှာမဟုတ်ဘူးလို့မြန်မာသုတေသီတအုပ်ကထောက်ပြပါတယ်။ထိုင်းနိုင်ငံမှာလာမယ့်သတင်းပတ်တွေအတွင်းကျင်းပဖို့စီစဉ်ထားတဲ့မြမအရေးအလွတ်သဘောဆွေးနွေးပွဲနဲ့ပတ်သက်လို့ကနေဒါနိုင်ငံယော့ကတက်ကိုအာရှလေးလာရေးဌာနကမြန်မာသူတေတီကိုထက်မင်းလွင်ကိုကိုငင်းချဲဤကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ထိုင်းကဒီလိုမျိုးအလားတူမြမအရေးကမခတာလုပ်ပြီးဆွေးနွေးတာတွေအရင်လည်းလုပ်ဖို့ပါတယ်ဗျာ။ဒီအဲ့တုန်းကဆိုရင်တချို့ကအပြုသဘောလို့ဆိုကြပေမဲ့ဒီအာဆီယံအတိုင်းဝိုင်းကိုတိုင်ပေါ့နော်။တချို့နိုင်ငံတွေပေါ့နော်ဒီတိတ်သဘောမတူကြတာရှိပါတယ်။အခုကတော့အာဆီယံနိုင်ငံတွေကတက်မယ်အာဆီယံသီးသန့်ပေါ့နော်။စစ်ကောင်စီကိုလည်းဖိတ်မဲ့အနေထားရှိတယ်ကျွန်တော်နားလည်ရတယ်လို့တော့တိုင်းအင်အားစုတွေတော့မပါသေးဘူးလို့ပြောကြတာပေါ့နော်ဆိုတော့အခုတစ်ချိန်ကအရင်ကအခြေအနေနဲ့ဘလို့မတူကွဲပြားလဲဘာတွေထူးခြားမှုရှိတယ်လို့သုံးသပ်မိလဲဗျ
မြန်မာပြည်သူလူထုလိုလားချက်တွေနော်ဒီဆန္ဒတွေရရှိဖို့ဆိုတဲ့ကိစ္စမှာအာဆီယံအနေနဲ့များများဆဆကူညီနိုင်မယ်လို့ကျွန်တော်မထင်ပါဘူးမထင်ရတဲ့အကြောင်းရင်းရှိပါတယ်အဲ့ဒါတော့ပထမဆုံးကတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုအာဆီယံနိုင်ငံတွေရဲ့ရှုမြင်သုံးသပ်ပုံကအလွန်ကိုပဲပကတိနဲ့ကွာဟနေလို့ဖြစ်ပါတယ်။လက်ရှိရှိနေတဲ့ပြဿနာတွေကငင်းငင်းရေးလုပ်ငန်းစဉ်ဟာလမ်းကြောင်းမဟုတ်ရောက်တော့မဲ့ရောက်နေတဲ့အခြေအနေမှာစစ်တပ်ကအာဏာသိမ်းလိုက်တာဖြစ်တဲ့အတွက်ကြောင့်မို့လို့ရှိနေတဲ့ process ကြီးတစ်ခုလုံးပေါ့နော်ဖြစ်စဉ်ကြီးတစ်ခုလုံးကဖျို့ဖျက်ပြိုကွဲသွားပြီးတဲ့အခါကျတော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပတ်သက်ပြီးတော့စဉ်းစားမှုတွေကပြန်လဲပြင်ဆင်ပြီးတော့စဉ်းစားမဲ့အခြေအနေကိုရောက်လာလို့ဖြစ်ပါတယ်။အဲ့တော့အခုကျွန်တော်တို့အာဆီယံကပြည်မယ်မြန်မာပြည်ဆွေးနွေးမယ်လို့ဆိုတဲ့အခါမှာသူ့အနေနဲ့ဘယ်နည်းနဲ့မှဟလာရခိုင်ပြည်ရဲ့အခြေအနေရခိုင်ပြည်နယ်ရဲ့အခြေအနေချမ်းပြည်နယ်ရဲ့အခြေအနေကချင်ပြည်ရဲ့အခြေအနေအဲ့ဒီအသေးစိတ်အခြေအနေတွေကိုလိုက်ပြီးတော့ဆွေးနွေးနိုင်မှာမဟုတ်ပါဘူး။မြန်မာနိုင်ငံရေးရောအာဆီယံရေးရောအကဲခတ်နေတဲ့အကဲခတ်တွေသုံးသပ်တယ်လို့ပဲနော်။ဒီအများဆုံးအာဆီယံအနေနဲ့လုပ်ပေးနိုင်တာကတော့ဒါလက်ရှိရှိနေတဲ့စစ်ကောင်စီရဲ့တရားဝင်မှုကိုအားပေးတဲ့လမ်းကြောင်းကိုပဲဒါမယူရဲပဲနဲ့အာဆီယံနိုင်ငံတွေနဲ့မယူရဲပဲနဲ့ရောက်သွားနိုင်တယ်လို့ကျွန်တော်ဒီလိုပဲကနဦးသုံးသပ်ပြဆိုခဲ့
ပါ။ဟုတ်ကဲ့မြတ်အခုဒီလိုမျိုးဒီတွန်လိုင်းအင်အားစုတွေပေါ့နော်တိုက်ခိုက်အင်အားစုတွေဘက်မှလည်းပြောကြတယ်ပေါ့နော်မြမရေးဆွေးနွေးမှုတွေကမြမဥဆောင်တဲ့ပေါ့နော်အားလုံးပါဝင်တဲ့ဆွေးနွေးမှုတွေဖြစ်ရမယ်ဆိုတဲ့ဟာမျိုးတောင်းဆိုတာရှိပါတယ်ဗျ။အခုလိုမျိုးအာဆီယံကအစပြိုးလာတဲ့ဟာမျိုးမှာတော့ဒီမြမရေးကိုမြမဥဆောင်တဲ့ဆွေးနွေးပွဲမျိုးအလုံးပါဝင်နိုင်တဲ့ဆွေးနွေးမျိုးအခင်းအကျင်းဖြစ်လာနိုင်ပါလားခင
်ဗျ။မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့အားလုံးပါဝင်တဲ့နော်မြန်မာကိုယ်ပိုင်နော်ဒီဖြစ်စဉ်ဆိုတာဟာလက်ရှိပဂတိအခြေအနေနဲ့တိုက်နေတယ်ပေါ့နော်။ဒါပေမဲ့တပြိုင်နက်တည်းမှာပဲလေဒီကိစ္စကအလွန်ကိုပဲရေရှည်လုပ်ရမယ်ရေရှည်စဉ်းစားရမယ်ကိစ္စဖြစ်ပါတယ်နော်။အဲ့တော့မြန်မာပြည်ရဲ့အခြေအနေကကျွန်တော်လွတ်လပ်ရတဲ့အခြေအနေမှာဝိုးကိုပဲအရင်ကတည်းကဖြည့်ရှင်းဖို့တင့်တဲ့ပြဿနာတွေကိုမဖြည့်ရှင်းနိုင်ကြတာတွေအများကြီးရှိရပါတော့လွတ်လပ်ရတဲ့အခြေအနေမှာလက်ဝဲညီညွတ်ရေးအားကောင်းတဲ့အတွက်ကြောင့်မို့လို့ရခိုင်ကပဒုံမင်းတက်ပြီးတော့ရခိုင်ပြည်ကိုသိမ်းပြီးတော့မြန်မာပြည်တွေကိုသွတ်သွင်းထားတဲ့ပြဿနာကိုပြန်ပြီးတော့မဖော်ခဲ့ဘူးမပြောကြဘူးလွတ်လပ်ရကတော့မွန်ကလည်းပဲဟလာဥအောင်စီကမွန်ပြည်ကိုသိမ်းပြီးတဲ့အခါကျတော့ဖြစ်နေတဲ့အခြေအနေကိုဒါမပြောကြဘူးပေါ့နော်အဲ့ဒီအချိန်မှာတိုင်းပြည်လွတ်လပ်ရရတဲ့အခြေအနေကိုပဲအားလုံးကပျော်ရွှင်ပြီးတော့နော်စိတ်တက်ကြွနေတဲ့အခါကျတော့အဲ့တော့ဒီပြဿနာတွေအလုံးရှိနေတဲ့အခါကျတော့အဲ့ဒီပြဿနာတွေကိုပြည်လည်ဖို့တနည်းအားဖြင့်ဆိုရင်မြန်မာနိုင်ငံကအခုကျွန်တော်ပြောနေကြတယ်ဖက်ဒရယ်နိုင်ငံအဖြစ်နဲ့ဆက်သွားမှာလားမသွားဘူးလားဆိုတဲ့ကိစ္စတွေကတကယ်ကိုပဲနိုင်ငံရေးအရာပေါ့နော်အကျိုးတရားမှုတွေကြီးကျယ်မှရှိနိုင်တဲ့အခြေအနေဖြစ်တဲ့အခါကျတော့ခုနေခါမယ်နော်အေးအေးအနေနဲ့ဆိုလို့ရှိရင်လေရခိုင်ပြည်ဟာတီးခြားလွတ်လပ်တဲ့တိုင်းပြည်အနေနဲ့ရခိုင်ပြည်နေနဲ့တီးတက်တာနေလို့ရလောက်တဲ့အခြေအနေရှိတာတဲ့အခြေအနေမျိုးမှာเนาะဒီနောက်မှာဘယ်လိုဖက်ဒရယ်ပြည်တော်စုကိုတကယ်လို့ဖက်ဒရယ်ကိုပြောကြသေးတယ်ဆိုရင်ပေါ့เนาะ ဖက်ဒရယ်ပြည်ထောင်စုကိုတီထောင်ရမလဲဆိုတဲ့ကိစ္စကမြန်မာပြည်မှာရှိနေတဲ့လူတွေအချင်းချင်းအကြေလဲဆွေးနွေးမှသာရမယ့်ကိစ္စမျိုးဖြစ်တဲ့အတွက်ကြောင့်မို့လို့ဒီကျွန်တော်တို့အနေနဲ့ပေါ့နော်မြန်မာလက်မြန်မာ own inclusive process တွေဟာဒါအရေးကြီးရလို့ရှုမြင်ပါတယ်ခင
်ဗျရှေ့အနာဂတ်မှာတကယ်ပြဿနာဖြေရှင်းခြင်းနဲ့ဆိုရင်လေကိုပိုင်ပြဿနာကိုပိုင်အနေထားနဲ့ဖြေရှင်းမှရမယ်ဆိုတဲ့အနေထားဖြစ်တော့ဒါကလက်တွေ့မှာဘယ်လိုမျိုးမြင်နေချင်းဆိုင်ဖို့ပေါ့နော်ဒါကမရှိဘဲနဲ့မြင်နေချင်းဆိုင်ဖို့ကဖြစ်နိုင်မှာမလား
တော်လိုင်းအင်အားစုတွေဘက်ကလည်းအထူးသဖြင့် NUG ဘက်ကလည်းဒါတောင်းဆိုထားတဲ့အခြေအနေတွေရှိတယ်အဲဒါဒေါန်ဆန်းစုကြည်အတ္တရာကြီးဝင်းမြင့်အပါဝင်နိုင်ငံကြီးကျန်းသားတွေအားလုံးပြန်လို့နော်ပြန်လို့ပြီးတဲ့အခါကျတော့စစ်တပ်ကနိုင်ငံကြီးမှာမပါဘူးဆိုတဲ့ဟာကိုဂရီပေးပေးပြီးလို့ရှိရင်ဒါဆွေးနွေးမယ်လို့ဒီလိုပြောထားတာရှိတယ်နော်အဲ့တော့အဲ့ဒီဟာတွေကိုစစ်ကောင်စီကလက်ခံမလားလို့ဆိုတော့ကျွန်တော်တော့မထင်ဘူး။အတင်းအားဖြင့်ညှိလို့ဆွေးနွေးရတဲ့ဆွေးနွေးပွဲတွေမရှိဘူးလားဆိုတော့ရှိပါတယ်။ Hiking ဆွေးနွေးပွဲတွေအကြင်ကြင်လုပ်တယ်။အကြင်ကြင်မြေပြင်မှာဘာမှရလည်းမရှိပါဘူး။ကျွန်တော်အယူဆရတော့ဒီဟာကတော်လိုင်းအင်အားစုတွေနော်စစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်နေတဲ့အင်အားစုတွေဘက်ကမဆွေးနွေးဘူးဆိုတဲ့သဘောဟိုကြောင်းမလို့တော့မထင်ဘူး။ဒါပေမဲ့စစ်ကောင်စီကိုနိုင်ကိုကဒီဆွေးနွေးဖို့အလားအလာဆိုတဲ့ဟာမှာဒါသူတို့စိတ်လဲဝင်စားဖို့မပေါ်ဘူ
းနောက်ပိုင်းဆိုရင်လည်းဒီလိုအတိုက်ခံအဖွဲ့တွေတော်လိုင်းအင်အားစုအဖွဲ့တွေဘက်ကိုဖိတ်ခေါ်လာမျိုးတွေရှိလာနိုင်တယ်ဆိုပြီးပြောကြတော့လဲသုံးစင်အစပြိုးမှုဆိုရင်ရောအခုလိုမျိုးဒီဘန်ကောက်ဒီထိုင်းဆွေးနွေးပွဲမျိုးကိုမျှော်လင့်နိုင်လားပေါ့နော
်လက်ရှိမှာမြန်မာနိုင်ငံရဲ့အခြေအနေအနေအထားကိုမြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဖြစ်စေတဲ့ပြည်တွင်းစစ်ပဋိပက္ခရဲ့အကြောင်းရင်းတွေကိုမဖြေရှင်းနိုင်သေးသေးရတော့ပေါ့နော်ဒီပြည်လဲဖို့ရအခြေအနေမမြင်ဘူးပေါ့နော်စစ်ကောင်စီအနေနဲ့အခုချိန်ထိပေါ့နော်တိုင်းပြည်ကိုဘယ်လောက်အတိဒုက္ခရောက်အောင်ဆွဲသွင်းလိုက်မိတယ်လဲဆိုတဲ့ဟာကိုဒါမြင်ပုံနားလည်ပုံသဘောပေါက်ပုံမပေါ်သေးဘူးတခါပြီးတော့တော်လိုင်းအင်အားစုတွေဘက်ကလည်းပြန်ကြည့်မယ်ဆိုရင်ဒီမြန်မာပြည်မှာစစ်တပ်ကိုနော်စစ်တပ်ကိုတီးခံလာတဲ့ဟာကိုစစ်တပ်ကကမကရာလုပ်တဲ့ဒီပြည်ပြင်ပြောင်းလဲရေးတွေကိုရောအဲ့ဒီပြည်ပြင်ပြောင်းလဲရေးရဲ့အရာပါကိုရောအဲ့ဒီပြည်ပြင်ပြောင်းလဲရေးမှာအခက်အခဲတွေကိုရောမကျေနပ်ချက်တွေကိုရောခါးစည်းခံရပြီးတော့မှဒီလိုကြီးဖြစ်တော့နော်တော်လိုင်းအရာစုတွေဘက်ကပိုင်းဖြတ်မှုကကြတော့လေဒါမပြီးမချင်းပေါ့နော်ဒါမရမချင်းလက်မလျှော့ဘူးဆိုတဲ့ဟာဖြစ်နေတဲ့အခါကျတော့မြေပြင်မှာကြတော့လေပဲစစ်ကောင်စီကစစ်ထိုးဖို့ပဲဆက်ပြီးတော့เนาะရှိတဲ့အင်အားနဲ့ရသလောက်အင်အားနဲ့ဆက်ပြီးတော့စစ်ထိုးဖို့ပဲလုပ်နေတယ်ဆိုလို့ရှိရင်ဘယ်လိုလုပ်ပြီးတော့မှဒီပฏิပက္ခတွေကပြည်လည်နိုင်ကြမရှိဘူးပေါ့ဟိုအများရန်ကိုးတဲ့ဟာတစ်ခုကတော့ပကြုတ်ကွန်ပေါ်ပြောရတဲ့ဟာပေါ့เนาะတက်စ
ဒါကတော့ဆက်သွယ်မေးမြန်းခန်းအစီအစဉ်ပါရှင်ကျမတို့ဒီစပိုင်းဆိုင်ရာချွေးမှုတွေအနေငယ်ရှိနေတာကိုလည်းတောင်းပန်ပါတယ်ဒါကြောင့်ကျမတို့အခုဆိုရင်အစီအစဉ်တွေကိုလည်းကျမတို့အတက်နိုင်ဆုံးအဆင်ပြေအောင်ပေါ့နော်ကျမတို့တင်ဆက်နေပါတယ်အခုတော့စီးပွားရေးကဏ္ဍကိုဆက်ပြီးတော့ထုတ်လွှင့်ပါပါမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတချို့မှာနိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းကြီးတွေကကျူးလွန်ဆောင်ရွက်နေကြတဲ့အွန်လိုင်းပေါ်ကအလိမ်ညာလုပ်ငန်းတွေမှာထောင်ထဲချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေလည်းခိုင်းစေခံကြကြရပါတယ်ဒီလစာကောင်းကောင်းရမယ့်အလုတ်အကင်ကောင်းအဖြစ်ဖျားယောင်းခိုင်းစေခံရသူတွေဟာရာဇဝတ်ဂိုင်းတွေလက်ထဲမှာပိတ်မိနေကြပါတယ် AFP သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုက်ကတင်ပြထားပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံကတစ်သီးရောင်းသူဘူရီတယောက်အနာဂတ်တိုးတက်ရေးကမ္ဘောဒီးယားမှာ IT နည်းပညာအလုပ်အတွက်စီရင်သွင်းခဲ့ပါတယ်။ဒါပေမဲ့အဆောင်တွေတင်းကျပ်ထားတဲ့အဆောင်ဝင်းမှာထိမ့်သိမ့်ခံရပြီးအွန်လိုင်းပေါ်ကနေလိန်ညာတဲ့အလုပ်ကိုအတင်းအဓမ္မခိုင်းစီခံခဲ့ရပါတယ်
။ကတကညာပဲဆာနာကို
ကျွန်တော်ရောက်သွားတဲ့အချိန်မှာစာတပုတ်ကိုဖတ်ခိုင်းပါတယ်။ဘာများပါလဲလို့တွေးမိပါတယ်။တကယ်တော့ကျွန်တော်တို့ကိုလူလိန်တွေလို့အလုပ်လုပ်ခိုင်းတာအွန်လိုင်းကနေလိန်ဖို့ခိုင်းစီတာပါ။ကျွန်တော်တို့ပထမဆုံးလုပ်ကတော့လိန်လို့ရနိုင်မဲ့လူတွေကိုရှာခဲ့ရတာပေါ့
တန်စုကျိုးတွေကရန်ထပီးလက်နက်ကန်အဆောင်တွေရှိတဲ့နေရာမှာအသက်26နှစ်အရွယ်သူကိုတရက်ကို14နာရီအလုပ်ခိုင်းတယ်လို့ပြောပါတယ
်ကလ်ဂျာဒီပရာဆန်ဘဆာရာဆု
ကျွန်တော်တို့မလုပ်ချင်ပေမဲ့လည်းပြန်ပြောဖို့လည်းမလွယ်ပါဘူးကုမ္ပဏီမှာလုံခြုံရေးကိုအင်တန်တင်းကျပ်ထားတာပါချန်စီယိုအမြင့်ကြီးတွေကရန်ထပီးတော့တန်စုကျိုးတွေလည်းတတ်ထားပါတယ်10မီတာတိုင်းမှာလုံခြုံရေးတူးစီချထားပါတယ်လုံခြုံရေးသမားတွေကလည်းနံပါတ်တုတ်တွေဒါမှမဟုတ်လဲတနတ်တွေကင်ထားကြပါလေ
လုပ်ငန်းကိုစီမံအုပ်ချုပ်သူတွေရဲ့ချင်းချောက်မှုတွေနဲ့နေနေရပြီးအချင်းကလည်းတူတောင်းပါတယ် တရင်ဘတ်6ခုအပြီးမှာတော့ဒေါ်လာ100ပေးမယ်လို့ပြောခဲ့ပေမဲ့တကယ်တမ်းဒေါ်လာ390ပဲရခဲ့ပါတယ်။ဝင်ငွေကောင်းတဲ့အလို့အကိုင်းတွေရရှိရေးအရှိတောင်အာရှနိုင်ငံတွေကိုသွားကြတဲ့ထောင်းနဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေဟာနိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းတွေလက်ထဲချရောက်ချရပါတယ်။အများပြားကိုကဲဆယ်ပြီးဌာနေပြန်ပို့နိုင်ခဲ့ပြီးဖြစ်ပေမဲ့လူမှုကွန်ရက်ဆိုရှယ်မီဒီယာမှာလိမ့်လည်ပြီးငွေရှာကြတဲ့အလို့အကန့်တွေတဲ့အတင့်အာဓမခိုင်းစီခံရသူဒါဇင်နဲ့ချီချန့်ရှိနေပါတယ်။နာမည်လွဲနန္ဒာဆိုတဲ့စားတောက်ဆိုင်မှာအလို့လို့သူကတော့သူမခင်ပွန်းဖြစ်သူက2022ခုနှစ်မှာအလို့ပြုတ်ပြီးသူ့တငယ်ချင်းအဆက်အသွယ်နဲ့တစ်လကိုဒေါ်လာ1265ဒေါ်လာပေးမဲ့ ID နည်းပညာအလို့လို့ဖို့ထိုင်းကိုသွားခဲ့တယ်လို့သူမကပြောပါတယ်။ဒါပေမဲ့ထိုင်းနိုင်ငံဘန်ကောက်ကိုရောက်တဲ့အခါမှာတော့မလေးရှားကကိုစလေကသူနဲ့တခြားသောလူ၅ဦးတို့ကိုအွန်လိုင်းကနေလိမ်လည်ငွေညှစ်ကြတဲ့အလုပ်ကိုခိုင်းဖို့ဒီအလုပ်တွေရှိရာမြန်မာနိုင်ငံကရင်ပြည်နယ်တဲကဖလူးဒေတာကိုခေါ်သွားခဲ့ပါတယ်။သူကတော့တရက်15နာရီအလုပ်ခိုင်းပြီးအလုပ်ထဲမှာအိပ်ပျော်ရင်ဆဲဆူအပြစ်ပေးခံရပါတယ်။မြန်မာနိုင်ငံတွင်းကိုလူကုန်ကူးခံခဲ့ရတဲ့ခင်ပွန်းဖြစ်သူရဲ့အတွေ့အကြုံကိုနန္ဒာကအခုလိုပြောပြပါတယ
်။ကစတရမူဒာသူကလည်းပု
တ်သူ့ကိုရှော့တိုက်ရိုက်နှက်ကြပါတယ်။သူကြုံခဲ့ရတာတွေနဲ့ဒီချောင်းတွေသိပ်ပြီးမတွေးပြအောင်သူကတော့ဖြစ်ချောင်းကုန်စင်အကုန်ပြောမပြပါဘူး
။ဒီနေ့အစောပိုင်းမှာတော့သူ့ခင်ပွန်းကိုရောင်းလိုက်ကြပြီးတခြားအွန်လိုင်းငွေလင်ကိုင်းတစ်ခုထံပို့ခဲ့ကြတယ်လို့သူမကပြောပါတယ်။ဘူဒီလိုပဲသူမရဲ့ခင်ပွန်းဟာလည်းဖုံးပြောခွင့်ရချိန်မှာကြုံရတဲ့အခြေအနေကိုပြောနိုင်ခဲ့တာဖြစ်ပါတယ်။အလို့စဝင်ချင်းကလေးကဖုံးတွေသိမ်းခံလိုက်ရပြီးဖုံးခေါ်တာတွေ message ပို့တာတွေအားလုံးကိုလည်းလုပ်ငန်းကလူတွေကစစ်ဆေးပါတယ်။ဒါပေမဲ့တိတ်တဆိတ်ဆက်သွယ်မှုတွေကနေတဆင့်တက်ကြွလှုပ်ရှားသူတွေအာဏာပိုင်တွေအနေနဲ့လူလိမ်ခိုင်းတွေရှိရနေရကိုဖော်ထုတ်ပြီးကဲဆင်နိုင်ကြတာဖြစ်ပါတယ်။2020ပြည်နှစ်ကနေ2024ခုနှစ်စက်တင်ဘာလအထိမြန်မာကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်တို့ကအွန်လိုင်းလူလိမ်ကိုင်းတွေမှာအထမခိုင်းစီခံရသူအင်ဒိုနီးရှား4,900ကျော်ကိုအစိုးရကဌာနပြန်လည်ခေါ်ယူနိုင်ခဲ့တယ်လို့နိုင်ငံကြေးဌာနအစည်းအဝေးကဖော်ပြပါတယ်မြန်မာနိုင်ငံမြဝတီမြို့ဝင်းကျင်မှာအွန်လိုင်းလူလိမ်လုပ်ငန်းတွေတဲ့ပိတ်မိနေတဲ့အင်ဒိုနီးရှားအနည်းဆုံး90လောက်ရှိတယ်လို့အစိုးရကပြောပါတယ်အင်ဒိုနီးရှားနိုင်ငံဆိုင်ဝန်ကြီးဌာနကနိုင်ငံသားကာကွယ်ပေးမှုဆိုင်ရာဌာနညွှန်ကြားရေးမှူးဂျာဟာနူဂါဟာကတော့ပိတ်မိနေသူအရေးအတွက်ဒီထည့်များနိုင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံတွင်းကအွန်လိုင်းလူလိမ်ကိုင်းမှာပိတ်မိနေတဲ့အင်ဒိုနီးရှားနိုင်ငံသားတဦးရဲ့ဇနီးကတော့ခင်ပွန်းဖြစ်သူကိုကယ်ပေးဖို့အစိုးရကိုပန်ကြားထားပေမဲ့အခုချိန်ကြီးမအောင်မြင်သေးပါဘူး။အသက်40အရွယ်အမည်မဖော်လိုတဲ့ဇနီးဖြစ်သူကအခုလို့ပြောပါတယ်။
အန်မာဆာ training တွေ
လာစားမရပဲတရက်ကို16နာရီကနေနာရီ20ထိလောက်ရပါတယ်ချင်းချောက်အဖြစ်ပေးနှိမ့်ဆက်ခံရပါတယ
်ဒါပေမဲ့အင်ဒိုနီးရှားအစိုးရအနေနဲ့ဒေသဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်မှုသာလုပ်နိုင်ပြီးကြည်ပမှာဖမ်းဆီးနိုင်တဲ့အခွင့်အာဏာမရှိဘူးလို့ညွှန်ကြားရမှုဂျဟာနူဂရာဟာကပြောပါတယ်မြန်မာနိုင်ငံမြဝတီမြို့ကလူလိမ်ကိုင်းတွေထံကနေနိုင်ငံသားတွေကိုကဲထုတ်ရေးနှောင့်နှေးရတဲ့အကြောင်းရင်းအများပြားရှိတယ်လို့သူကပြောပါတယ်။လူလိမ်ကိုင်းတွေထံကကဲထုတ်ပြီးဌာနေပြန်ပို့ရေးမှာဒေတာရင်းပဋိပက္ခတွေကြောင့်ပို့ပြီးတော့ခက်ခဲတယ်လို့လည်းပြောပါတယ်။ကမ္ဘောဒီးယားအာဏာပိုင်တို့ကတော့ဒီလိုအွန်လိုင်းကနေလိမ်တဲ့လူလိမ်ကိုင်းတွေကိုဖြိုခွင်းနေတဲ့အကြောင်းပြောပါတယ်။ဒါပေမဲ့အင်ဒိုနီးရှားအပါအဝင်တခြားသောနိုင်ငံတွေအနေနဲ့ဒီလိုအွန်လိုင်းကနေလိမ်တဲ့လူလိမ်ကိုင်းတွေအကြောင်းပြည်သူတွေကိုအသိပေးကြဖို့လဲတိုက်တွန်းပါတယ်။ကမ္ဘောဒီးယားရဲ့လူခုန်ကူးမှုတံပြန်တိုက်ဖျက်ရေးအမျိုးသားကော်မတီဒုတိယအကြီးအကဲချိုပွန်အွန်းကတော့ပြဿနာဖြစ်တဲ့အချိန်မဆောင်ချဖို့တစ်ဖက်နဲ့တစ်ဖက်အပြစ်ဖို့နေတာမျိုးမလုပ်ကြဖို့ပြောဆိုပြီးဒါဟာဖြစ်ရှင်းချက်မဟုတ်ဘူးလို့သူမကပြောပါတယ်။ကမ္ဘောဒီးယားအစိုးရအနေနဲ့ဒုစရိုက်သမားတွေကိုလွတ်လွတ်လပ်လပ်လှုပ်ရှားခွင့်ပေးမှာမဟုတ်ဘူးလို့သူမကပြောတာပါ။မြန်မာစစ်ကောင်စီပြောခွင့်ရဓမ္မမဟုတ်လေမြဝတီအနီးတစ်ဝိုက်ကဖလူးဒေတာတစ်ဝိုက်ကိုထိန်းချုပ်ထားတဲ့ကရင်လက်နက်ကိုင်အဖွဲ့တွေရဲ့ပြောခွင့်ရကို AFP ကဆက်သွယ်ပြီးမှဆက်သွယ်လို့မရပါဘူး။အွန်လိုင်းလူလိမ်ကိုင်းတွေရဲ့ခိုက်စေခံရသူတွေဟာအင်မတန်ဆိုးရွားတဲ့အခြေအနေနဲ့ကြုံတွေ့နေရတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကလည်းပြောပါတယ်။
ဒါကတော့မသိင္ကီထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့လူမှုရှုခင်းအစီအစဉ်ကိုကြည့်ကြရအောင်ပါစစ်အုပ်ချုပ်ရေး6နာရီသာတက်တန်းကြာလိုက်တဲ့တောင်ကိုရီးယားနိုင်ငံမှာပြည်သူတွေကြားဒီမိုကရေစီနဲ့လွတ်လပ်မှုအပေါ်အလေးထားမှုနဲ့ပတ်သက်လို့ဆိုးမျိုးတော်က Ewell Women's Tech တို့မှပါရဂူတင်နန်းဒီပါရဂူဒန်းကိုတက်နေတဲ့ကျောင်းသူမမီမီနဲ့မဆုမြတ်မွန်ကနေပြီးတော့မေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တချို့အပါအဝင်ဒီပြည်သူအများကြီးမှာဒီမိုကရေစီကိုကာကွယ်ရမယ်ဆိုတဲ့အသိရှိတဲ့အတွက်အခုနောက်ဆုံးဒီစစ်အုပ်ချုပ်မှုမအောင်မြင်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားအရေးလေးလာနေကြတဲ့တွေကပြောပါတယ်စစ်အုပ်ချုပ်မှုဆိုတဲ့ဒီအတိတ်ပဲအလေးနက်ကိုအသေးချာနားမလည်တဲ့လူငယ်တချို့ရှိပေမဲ့လည်းစစ်အုပ်ချုပ်မှုအောက်မှာလွတ်လပ်ခွင့်တွေကိုဖိနှိပ်ခံခဲ့ရတဲ့အတွက်ဒါမျိုးအခြေအနေနောက်တစ်ဆင့်အဖြစ်မခံနိုင်ကြတဲ့ပြည်သူအများရှိကြတယ်လို့ Ewell Women's Tech ကတူမှာလူမျိုးစုံနဲ့ဒီရင်ကျင်းမှုအချင်းချင်းကြောင့်အပြန်အလှန်ဆက်နွယ်မှုဆိုင်ရာဘာသာရပ်ကိုပါရဂူဒန်တက်နေတဲ့မမီမီကပြောပါရယ်ဒီတော့ကိုရီးယားလူမှုအတိုင်းဝိုင်းကြမှာဒီဒီမိုကရေစီနဲ့လွတ်လပ်မှုအပေါ်ဘလောက်အလေးထားကြတယ်လဲဆိုတာနဲ့ပတ်သက်လို့မမီမီနဲ့မေးမြန်းထားပါရယ်ရှင
်တကဘာလုံးသိကြတဲ့အတိုင်းပဲပေါ့နော်လူခွေရင်နဲ့ပတ်သက်ရင်ဒါထိတ်ဆုံးပဲပေါ့သမရရဲ့အထက်မှာလည်းဥပဒေရှိတယ်လူတိုင်းရဲ့အထက်မှာလည်းဥပဒေရှိပြီးတော့အဲ့ဥပဒေကလည်းပြည်သူလူထုကပဲချမှတ်ထားတဲ့ဥပဒေဖြစ်ရမယ်ဆိုတဲ့ဟာကသူတို့နိုင်ငံရဲ့ဒါ society တစ်ခုလုံးမှာရှိနေရင်ရင်ကျင်းမှုတစ်ခုလို့ပြောလို့ရရပေါ့နော်ကလေးသေးသေးလေးအစားဟိုမူဂျူเจ้าမှာအစားဒါလူခွေရင်နဲ့ပတ်သက်လို့ကိုရပိုင်ခွင့်နဲ့ပတ်သက်လို့ဒါဟိုဘောက်မလွန်မဲပေါ့နော်စီးရီးကနေပြီးတောင်းဆိုတာသူတို့ကသင်ပေးရဲ့ရှင်ပြီးတော့เจ้าနေမှာဆိုလဲဒါကလေးတွေဒီမူလာတဲ့အလဲတန်းနေအချပြီးတော့ပေါ့နော်ဟိုညီမတို့အခေါ်ဆိုလူမှုရေးဘာသာရပ်တွေမှာဒီဒီမိုကရေစီအကြောင်းနဲ့ဒီတမိုင်းထဲမှာသူတို့ခွမ်းကျူဒီမိုကရေစီတိုက်ပွဲနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးပျော်ဖြက်ခဲ့ရလဲပေါ့ပြည်သူတွေအနေနဲ့ဟိုအာဏာရှင်တွေကဘယ်လောက်ထိဆိုးသွားနေဆိုတာနဲ့ပတ်သက်ပြီးလဲအတီလင်းတင်ကြားပေးတာတွေ့ရပါတယ်ရှင
်ဆိုတော့ခုနညီမပြောခဲ့သလိုပေါ့နော်ပြောရမယ်ဆိုရင်ဒီတောင်ကိုရီးယားနိုင်ငံအခုလိုမျိုးအခြေအနေမဖြစ်ခင်မှာဒီအရင်နှစ်ပေါင်းများစွာတုန်းကဒီစစ်အာဏာရှင်အဆက်ဆက်အုပ်ချုပ်ခဲ့တဲ့နိုင်ငံဖြစ်တယ်ပေါ့လေဆိုတော့အဲ့ဒီအခြေအနေကိုမကြုံခဲ့ဘူးတဲ့ဒီလူငယ်မျိုးဆက်တွေပေါ့လေရှားမှာရောဒီစစ်အုပ်ချုပ်ရေးဆိုတာရဲ့ဒီအတိတ်အနဲ့ပေါ့နော်လေးနက်မှုကိုဘယ်လောက်နားလည်ကြရလို့ပြောနိုင်မလဲရှင
်အမှန်တိုင်းပြောရရင်တော့ခုခေတ်ဒီအထူးသဖြင့် 1999 2000ခုနှစ်နောက်ပိုင်းမွေးတဲ့ကလေးတွေကတော့ဒါသူတို့ကငင်းချမ်းပြီးတော့အစင်အရာရာအစင်မြင့်တိုးတက်နေတဲ့ဒီခင်မမွေးတာဖြစ်တဲ့အတွက်စေုပ်ချုပ်ရေးပေါ့နော်အထူးသဖြင့်ခုပေါ့ဒီလိုအာနာသိန်းနာနဲ့ပတ်သက်လို့သူတို့မသိဘူးစာအုပ်ထဲမှာပဲသင်ခဲ့ရတယ်ပေါ့တချို့ဆိုရင်အဲ့နေရာအတန်းထဲမှာမေးကြရပေါ့နော်ကလေးတွေဒီ20ကျော်ကစားကလေးဆိုရင်စေုပ်ချုပ်ရေးဒါအောင်မြင်ခဲ့မှဆိုရင်ဘာဖြစ်မှလဲအဲဆိုရနပတ်တပီသူတို့မိကုန်ထုတ်တာရှိတယ်။ဒါမဲ့ဒါကတော့လူငယ်စုပေါ့နော်။လူအများစုကတော့ခုနပြောသလိုစာအုပ်တွေမီဒီယာတွေမှာလည်းအတီလင်းကြီးညာတာဖြစ်တဲ့အတွက်ဒီစေုပ်ချုပ်ရေးကမကောင်းဘူးပေါ့နော်။ဒီဒီမိုကရေစီကိုဆုံးရှုံးလို့မဖြစ်ဘူးဆိုတဲ့အရာကိုတော့ဒါပြည်သူတွေရဲ့80ရာခိုင်နှုန်းတော့များများတော့သိထားကြပါတယ်ရှင့
်။ဆိုတော့နောက်ကိုယ့်ရဲ့ဒီမမီမီရဲ့ဒီအတိုင်းဝိုင်းပေါ့နော်။အတိုင်းဝိုင်းဟိုတောင်ကိုရီးယားလူငယ်တွေကြားမှာရောအခုလိုမျိုးဒီစေုပ်ချုပ်ရေးကြီးညာခဲ့တာနဲ့ပတ်သက်လို့တို့ရဲ့သဘောထားအမြင်တွေကိုဘယ်လိုမျိုးပြောနေကြပါလဲရှင့်။
ညီမတို့ចောင်းပါဆိုလဲဒီလူငယ်တွေအတော်အတွင်းမှာဆန္ဒပြမှုတွေရှိတယ်ចောင်းသားရလူငယ်တွေကအမှန်တမ်းပြောရရင်ဒီကာလဟို final term ကာလပေါ့နော်ဆောင်းမွေးဖြစ်နေတာညီမတို့ဆိုလဲစာရီးပြနေတဲ့အချိန်တိုးတော့သူတို့လမ်းမော်ရအောင်ထွက်တယ်အဲလွတ်တော်ရှိမှသူတို့လူစုတယ်နောက်ပြီးတော့ပြည်သူရင်ပြင်လို့ပြောရမှာပေါ့အဲ့လို city hall ရှိမှသူတို့လူစုတယ်အဲတောင်းနေမှာဆိုလဲနိုင်ငံနေမှာစတစ်ကာတွေနဲ့ရေးပြီးတတ်ထားသလိုတချို့ကျောင်းတွေဆိုရင်တော့အဲ့လိုမျိုးလူအုပ်လူစုနဲ့ဟိုအော်ဟစ်ပြီးတော့ပေါ့နော်အဲ့လိုမျိုးဆန္ဒပြရတယ်ရှိပါရဲ့ရှေ့ဆိုရှယ်မီဒီယာပေါ်မှာဆိုလဲဒါပြည်သူ10ယောက်မှသူတို့စစ်တမ်းကောက်တာ9ယောက်ကတော့သမရဒီနှုတ်ထွက်ဖို့ပေါ့နော်အထုတ်ပယ်ပေးဖို့စစ်အာဏာသိမ်းတာနဲ့ပတ်သက်ပြီးလုံးဝအလိုမရှိဘူးဆိုတာကိုရေရေတင်းတင်းတရားခိုင်တော့ထောက်ခံတာတွေတွေ့ရပါရဲ့ရှေ့
โอเคညီမခုလိုမျိုးပြောသလိုဆိုရင်ပေါ့နော်လူငယ်တွေချားမှာဒီသူတို့အနေနဲ့ဒီမိုကရေစီကိုကာကွယ်ရမယ်ဆိုရဲအတိအားဟိုလူငယ်အများချားမှာတော်တော်လေးခိုင်ခိုင်မာမာရှိနေလို့ဒီလိုမျိုးတွေလုပ်တယ်လို့ရောပြောလို့ရပါရှင့်
ဟုတ်ကဲ့အဲ့လိုမျိုးပြောလို့ရပါတယ်ဘာလို့ဆိုသူတို့ society ဒီသူတို့ပြည် education ဘိုင်းမှာလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်အရေးပါလဲဆိုတာကိုသူတို့ကိုအတိအလင်းသင်ကြားထားပါတယ်ပေါ့နော်နောက်ပြီးတော့လူငယ်တွေကသူတို့ယောက်ျားလေးတွေကအသက်18နှစ်ပြည့်ပြီးရင်မဖြစ်မနေစစ်မှုထားရပါတယ်စစ်မှုထားတဲ့အခါကျရင်လည်းဒါကသူတို့ပြည်သူတို့မြောက်ကိုရီးယားရန်ကိုကာကွယ်ဖို့ပေါ့နော်နိုင်ငံကိုကာကွယ်ဖို့ဆိုတဲ့အသည့်နဲ့ပဲသူတို့ကဒီ18လပေါ့အထူးသဖြင့်တရားဝင်အဲဒီလိုမျိုးစစ်မှုထားရတာဖြစ်တဲ့အတွက်သူတို့ဒီပြည်သူလူထုကိုကောက်ွက်ပေးရမယ်ဆိုတော့အတိပဲရှိရပေါ့နော်စစ်သားအနေနဲ့လေသူတို့ပြန်ယောက်ျားလေးဆိုလဲစစ်ထဲကနေပြန်လာပြီဆိုတာနဲ့ သူတို့မှာကဘာပြည်သူရမှုဖို့အတွက်အသိမရှိဘူးပေါ့နော်ဒီကောက်ဝဲပေးဖို့ပဲသူတို့ဆန္ဒရှိရတယ်တွေ့ရပါတယ
်အဲ့လိုပြောလို့ပေါ့လေအဲ့ဒါနဲ့တစ်ဆက်တည်းအာမနောက်မေကိုမေးတင်တာကဒီဒီဇင်ဘာ3ရက်တုန်းကဒီသမရယန်ဆော့ကျိုးကသူစေုပ်ချုပ်ကြီးကြော်ညာတယ်ဂျင်ညာလိုက်တယ်ပေါ့လေဆိုတော့ဒါပေမဲ့အဲ့ဂျင်ညာပြပြချင်းမှာပဲဒီလွှတ်တော်အမတ်တရားချက်ချင်းပဲဒီလွှတ်တော်အစီဝေးခန်းထဲကိုသွားပြီးတော့ပေါ့နော်ဒီစစ်သားတွေတားဆီးနေတဲ့ကြားကနေပြီးတော့ပဲဒီသမရအမဲယုံဒီမဲခွဲပယ်ချဖို့အတွက်သူတို့ဟိုစူးစမ်းဟိုလုပ်ခဲ့တယ်ပေါ့လေဆိုတော့အဲ့လိုမျိုးဒီလွတ်တော်အမတ်တွေအာလုံရဲတာပေါ့နော်ဒီပြည်သူအာဏာကအာစစ်အာဏာကိုအနိုင်ယူနိုင်တယ်ဆိုတော့ခိုင်ယူချက်ယုံကြည်ချက်ခိုင်မာလို့လားဒါမှမဟုတ်ရင်လည်းဒီပြည်သူအာဏာကိုဒီသူတို့အနေနဲ့ဒီအသက်နဲ့လဲပြီးတော့ကာကွယ်ရမယ်ဆိုတော့ခိုင်ယူချက်ရှိလို့လားညီမအမြင်ဘယ်လိုမျိုးပြောနိုင်မလဲရှင့်
question ညီမအမြင်အပါဝင်ဒီမှာရှိရဲ့လူတော်တော်များများလည်းသိကြပါတယ်ပေါ့နော်သူတို့လူမျိုးတွေလည်းသိကြတယ်အခုချိန်ထိတောင်ကိုရီးယားကဘာပေါ်မှာယက်တည်နိုင်လဲဆိုတာပြည်သူတွေရဲ့အင်အားကတော်တော်ကောင်းလို့လို့ပြောလို့ရပါတယ်ပြည်သူတွေကစီကအရန်ရှိရဲ့အရန်စီလုံးနဲ့ပေါ့အဲ့နေကဆိုရင်ဒါဆောင်းတွင်းဒီဇင်ဘာကြီးဖြစ်နေတဲ့အတွက် minus ရောက်နေရပေါ့နော်ရာသီဥတုကလည်းအရန်အေးရနှင်းနေလည်းနည်းနည်းကြာနေအဲ့ချိန်မှာတော့သူတို့လူပေါင်းသသိန်းနီးပါးပြည့်သွားအောင်အဲ့ဒီလွတ်တော်ရှိမှာအာစုနိုင်နိုင်တဲ့ချက်ချင်းနိုင်ဝတ်တနာကြီးတွေမှာဟိုအိုကြီးကနေဟို delivery ပို့ရင် delivery အလုပ်ကိုပြစ်လာတယ်တက္ကစီစီးလာတယ်အင်ရှင်မတွေလည်းရှိတယ်ဟို delivery ဥလေးကြီးတွေဆိုလည်းချက်ချင်းရောက်လာတယ်အဲ့လိုမျိုးပေါ့နော်သူတို့ရောက်လာပြီးတော့ဒီအတိုက်ခံပါတီပေါ့အခု Democratic Party ဘက်ကအမတ်တွေအထူးသဖြင့်ဝင်လို့ရအောင်လွတ်တော်တွေကိုပြီးတော့သူတို့အာဏာရတဲ့အမတ်တွေလည်းဝင်လို့ရအောင်လို့ဒီစစ်တပ်ကတခါတည်းလွတ်တော်ကိုဝိုင်းလိုက်တဲ့အခါကျတော့ပြည်သူတွေကဓာတ်ရရနေအင်းဆုံးသားပြရပါတော့ပြည်သူတွေကဒါတစ်ချင်းရောက်လာပြီးတော့ဟိုတတိရှိရှိစူးစမ်းပေးတဲ့အတွက်ကြောင့်မလို့လွတ်တော်အမတ်တွေအတတ်နိုင်ဆုံးဒီလွတ်တော်တွေဝင်လိုက်နိုင်တယ်ပေါ့တချို့ကြလည်းခြံစည်းရိုးတွေကြောက်ခပြီးတော့ဝင်ကြတယ်တကယ်ဟိုဟိုဒရမာတစ်ခုကြည့်နေရသလိုပဲပေါ့နော်အဲ့လိုမျိုးပါရှင့်အဲ့တော့ပြည်သူတွေရဲ့အင်အားကတော့ဒါအမှန်တိုင်းပြောရရင်80ခိုင်နှုန်းလောက်ပါတယ်လို့ပြောလို့ရပါတယ်ရှင့်
တောင်ကိုရီးယားမှာခုနောက်ဆုံးဒီစေအုပ်ချုပ်ကြီးက6နာရီပဲကြာလိုက်တယ်ပေါ့လေဆိုတော့အဲ့ဒီဟာရဲ့အဓိကနောက်တစ်ချက်ကဒီစစ်တပ်ခေါင်းဆောင်ဘိုင်းမှာကအစပေါ့လေဒီဒီမိုကရေစီကိုကာကွယ်ရမယ်နောက်တစ်ခါဒီအများဆန္ဒကိုလေးစားရမယ်ပေါ့လေဆိုတော့အဲ့လိုမျိုးအသည့်ရှိတာကြောင့်မို့လို့ရောဒီလိုမျိုးအချိန်တိုလေးပဲကြာလိုက်တယ်လို့ပြောနိုင်မှာရှင့်
တပ္ပရာစီကအဲ့လိုမျိုးအာနာသိမ့်တော့မယ်ပေါ့နော်အရေးပေါ်မှာရှယ်လော့ကြော်ညာပြီးတော့ချက်ချင်းစစ်သားတွေကိုတွားခွင့်ပြုခဲ့တဲ့လူတွေဆိုလဲသူတို့ရာထူးကနှုတ်ထွက်ကြတယ်အဲသူတို့အဖမ်းခံရတယ်လည်းရှိပါတယ်အဲပြီးတော့နောက်တစ်ခုကကြတော့ဘယ်လိုပြောမလဲအဲငိုယူပြီးတော့လဲတောင်းပန်တယ်သူတို့ရဲ့လက်အောက်ငယ်သားတွေကိုပြမပေးဖို့သူတို့မှာပဲတာဝန်ရှိကြောင်းတက်ချက်ကြီးတွေအစအဲ့လိုမျိုးဒီဘယ်လိုပြောမလဲသူတို့တာဝန်ယူပါမယ်ပေါ့နော်အဲ့လိုမျိုးပြန်တောင်းပန်တာလည်းရှိတယ်ရှင့်
ဆိုမျိုးတော်ကအီဝါဝူမန်စတက်ကတူမှာဒီလူမျိုးစုံနဲ့ယဉ်ကျေးမှုတွေကြားအပြန်အလှန်ဆက်နွယ်မှုဆိုင်ရာဘာသာရပ်ကိုပါရာဂူရန်တက်နေတဲ့မမီမီဖြစ်ပါရဲ့ရှင်။တောင်ကိုရီးယားနိုင်ငံမှာဒီဒီမိုကရေစီရဲ့အဓိပ္ပာယ်နဲ့အရေးကြီးမှုကိုခလေးဘွားတွေကနားလည်သဘောပေါက်အောင်ကြောင်းနေမှာတင်ကြားပေးတာကစေုပ်ချုပ်မှုကိုစန့်ကျင်စေတဲ့အကြောင်းတစ်ခုဖြစ်တယ်လို့သူကပြောပါရဲ့ရှင်။ကျွန်မဆုမြတ်မော်ပါ
ဒါကတော့မဆုမြတ်မွန်အပတ်စဉ်တင်ဆက်နေတဲ့လူမှုရှုခင်းပါရှင်ရှင်အခုဆက်လက်ပြီးတော့ကျမတို့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုကြည့်ကြရအောင်ပါဒီမကြခင်ကုံဆုံးတော့မဲ့2024ခုနှစ်အတွင်းမှာဂီတလောကကအောင်မြင်ထူးခြားတဲ့ဖြစ်ရပ်တချို့ကိုမအေးတန်နာကျော်ကပြောပြဖို့ရှိပါတယ်ဒီတစ်ပတ်အတွက်တော့ဂီတသမိုင်းမှာစံချိန်တင်ငွေဝင်နဲ့ American Pop ဆိုတော့ Taylor Swift ရဲ့ဖျော်ပြပွဲခီးစဉ်အောင်မြင်မှုတွေကိုပြောပြမှာပါရှင်
ဒီနေ့ထက်မှာ Taylor Swift ရဲ့ Vienna ဖျော်ဖြေပွဲကိုတိုက်ခိုက်ဖို့အကြံစီတစ်ခုအကောင့်ထဲမပေါ်ဘဲနဲ့အရင်တိပြီးတော့ပွဲကိုရုပ်သိမ်းခဲ့ရတာနောက်ပြီးတော့ Oasis အဖွဲ့ပြန်ပြီးတော့စုဖွဲ့ပြီးတော့ဖျော်ဖြေပွဲလုပ်မယ်လို့ကြေညာတာတွေကဂီတလောကကသတင်းကောင်းစင်တွေဖြစ်ပါတယ်။ကမ္ဘာကျော် Pop ဆိုတော့ Taylor Swift ကသူ့ရဲ့စံချိန်တင် Errors ဖျော်ဖြေပွဲခီးစဉ်နဲ့ကမ္ဘာတဝန်းကပရိသတ်တွေစီတွားရောက်ဖျော်ဖြေခဲ့ပြီးတော့စုတစိတ်တွေလည်းအများအပြားရရှိခဲ့လို့2024ခုနှစ်မှာအောင်မြင်မှုအကြီးကြီးရရှိခဲ့ပါတယ်။အသက်34နှစ်ရွယ် Taylor Swift က February လမှာအမျိုးသမီးတွေဂီတလောကရဲ့အမြင့်ဆုံးဆုတွေဆုကူးချိန်မှာသူကိုယ်တိုင်လည်းတစ်နှစ်တာအကောင်းဆုံး album ဆုကိုစတုတ္ထအချိန်ကြောင့်ဆုခူးနိုင်ခဲ့ပြီးတော့စံချိန်အသစ်တင်ခဲ့ပါတယ်။ Taylor Swift က Taylor album အသစ်ဖြစ်တဲ့ The Daughter Poets Department ထွက်မယ်လို့ Grammy ဂီတဆုချီးမြှင့်ပွဲမှာကြေညာခဲ့တော့ဘာသတင်းမှအရင်ကကြားမထားတာမလို့ပရိသတ်တွေအားလုံးအံ့အားတင်သွားကြရပြီးတော့တကယ်တဲ့ AP လာသူ့ Day Album ထွက်လာတော့လေအကောင်းဆုံးတေးသချင်းနေရာတွေကိုယူထားနိုင်ခဲ့တာပါဝင်ငွေဒေါ်လာ1ဘီလီယံကျော်ရရှိတဲ့ပထမဆုံးဖျော်ဖြေပွဲခီးစဉ်ဖြစ်တဲ့ Error Store ကိုဒီဇင်ဘာလ10ရက်နေ့ကကနေဒါနိုင်ငံ Vancouver မြို့မှာအဆုံးတက်ခဲ့ပါတယ် ဥရောပခေးစဉ်တွင်မှာအော်စတြေးလျနိုင်ငံဗီယက်နမ်မြို့တော်မှာပြုလုပ်မဲ့ဖျော်ဖြေပွဲမှာတော့ကွင်းထဲမှာလာပြီးတော့တိုက်ခိုက်ဖို့ကြံစည်နေလို့အစိုးရကအတိအပြုသတင်းရခဲ့လို့ဩဂုတ်လကအိမ်မှာကျင်းပဖို့စီစဉ်ထားတဲ့ပွဲ၃ပွဲလုံးဖြတ်လိုက်ရပါတယ်။ဩစတြေးလျဝန်ကြီးချုပ်ကောနမ်မာကဖြစ်ရဆိုကြီးတစ်ခုကိုကြိုတင်ကာကွယ်လိုက်နိုင်တယ်လို့ပြောပါတယ်။အာနက်ဆာဘာကွင်းမှာပြုလုပ်မဲ့ဖျော်ဖြေပွဲမှာတွေးချောင်းစီအောင်လှုပ်ချင်တယ်လို့ဝန်ခံတဲ့အသက်19နှစ်ရွယ်လူငယ်တူကိုရက်တပွဲကဖမ်းမိခဲ့ပါတယ်။သူခီးစဉ်ရဲ့နောက်ဆုံးပွဲတွေဖြစ်နေမြောက်အမေရိကတိုက်ဖက်ပြတ်မသွားခင်မှာတော့ဥရောပမှာနောက်ဆုံးပွဲတွေဖြစ်နေဖျော်ဖြေသွားတဲ့လန်ဒန်မြို့တော်ကဖျော်ဖြေပွဲကတော့အနီးအနားကပြိသက်တွေဖြစ်အဝေးကြီးကပါလာပြီးတော့အားပေးတာတွေ့ရပါတယ်။Taylor Swift ရဲ့ Eras Tour ဖျော်ဖြေပွဲက2024ခုနှစ်မှာဝင်ငွေဒေါ်လာတန်2200နီးပါးရရှိခဲ့ပြီးတော့နှစ်နှစ်ဆက်တိုင်ကမ္ဘာဝင်ငွေအများဆုံးဖျော်ဖြေပွဲဖြစ်သွားတယ်လို့အချက်အလက်ကောက်ယူဖော်ပြတဲ့ Polestar ရဲ့2024နှစ်ကုန်ပိုင်းစင်းစရာတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်က Taylor Swift ရဲ့အထူးအောင်မြင်တဲ့ Eras Tour ဖျော်ဖြေခီးစဉ်ကဒေါ်လာတန်ထောင်ချီပြီးဝင်ငွေရတဲ့ပထမဆုံးဖျော်ဖြေပွဲဖြစ်ခဲ့တာပါ။ဒီဆန်ကျင်ကိုတော့ကနေဒါနိုင်ငံဗန်ကူးဗားမြို့မှာနောက်ဆုံးပွဲကျင်းပပြီးနောက်တနေ့မနေ့မှာကျင်းညာတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာဝင်ငွေဒေါ်လာတန်1040ဘီလီယံနဲ့ဆိုရင်တော့ 1.34 ဘီလီယံရရှိခဲ့ပြီးတော့ဒီကမ္ဘာလုံးတိုင်းတာနဲ့ဆိုရင်ဒေါ်လာ 1.19 ဘီလီယံဒေါ်လာတန်2200နီးပါးရရှိခဲ့တာပါ။ Polestar ရဲ့အချက်အလက်တွေက2023နိုဝင်ဘာကနေပြီးတော့2024ဒီဇင်ဘာထိလက်မှတ်အရောင်းစင်းပွဲကြည့်ခမ်းမှလူဝင်ဆက်မှုခံမှန်းချက်နောက်ပြီးတော့အရင်ကလက်မှတ်အရောင်းစင်းတွေနဲ့တခြားသုတေသနအချက်အလက်တွေကိုစုစည်းပြီးတော့ဖော်ပြတာဖြစ်ပါတယ်။ကျွန်တော်တို့တမိုင်းဝင်ဖြစ်ရတဲ့ခုဖြစ်ပြနေတာလက်တွေ့မြင်နေကြရတာပါ။ Taylor Swift နဲ့ Eras Tour ကတိုက်ကြီး၅ခုမှာအချိန်ကာလတစ်နှစ်ခွဲကျော်စုစုပေါင်း21လအတွင်းပရိသတ်10သန်းနီးပါးရှိမှဖျော်ဖြေသွားခဲ့တာအရင်ကမရှိဘူးတဲ့မဖြစ်ဘူးတဲ့အထူးကြောင်ဖြစ်ရဖြစ်ပါတယ်။သူ့ဘွဲကဒေါ်လာ 2.2 ဘီလီယံနီးပါးဝင်ငွေရှာနိုင်ခဲ့တာတမိုင်းမှာငွေအများဆုံးရခဲ့တာဖြစ်ပါလေဒုတိယအများဆုံးငွေဝင်တဲ့ပွဲမှာရတာချက်နှစ်ဆနီးပါးများပါတယ်လို့ Polestar နဲ့ Venues Now Editor ချုပ် Andy Gensler ကပြောပါတယ်ဒီလုပ်ငန်းမှာရှိနေတဲ့ကန့်သက်ချက်တွေကိုဘောင်းချက်ပေးနိုင်တဲ့ဥပမာကောင်းလေးဖြစ်ပါတယ်တစ်ချိန်တည်းမှာဂီတရဲ့လူပောင်တိုင်းဝိုင်းရဲ့ဘွားရဲ့အကောင်းဆုံးအတွေ့အကြုံဆိုရရဲ့တွေကိုပေါင်းဆက်ပြီးတော့တကမာလုံးကပြိတက်တွေစီကိုအရောက်တည်ဆောင်သွားနိုင်ခဲ့တယ်လို့လည်းသူကပြောပါတယ်။ဂီတဖျော်ဖြေပွဲတမိုင်းမှာဒုတိယဝင်ငွေအများဆုံးရရှိခဲ့တဲ့ပွဲကတော့လက်ရှိကျင်းပနေတဲ့ Coldplay ရဲ့ Music of the Spheres ဖျော်ဖြေရေးခီးစဉ်ဖြစ်ပြီးတော့ဒေါ်လာ 1.14 ဘီလီယံရရှိထားပါတယ်။သူတို့က2025နှစ်တစ်ထဲမှာလည်းဆက်ပြီးတော့ဖျော်ဖြေနေဦးမှာပါ။ Coldplay အဖွဲ့ကစုစုပေါင်းလက်မှတ်10သန်းကျော်ရောင်းချနိုင်ခဲ့ပြီးတော့ Taylor Swift ရဲ့ Eras Tour ကတော့10သန်းနီးပါးရောင်းချခဲ့လို့ဒီကိုယ်တော်အဆိုတော်တွေထဲမှာ Taylor Swift ကလက်မှတ်အများဆုံးရောင်းရတဲ့စံချိန်တင်သွားပါလိမ့်ရှင
်။ဒါကတော့မဲသနာကျော်အပတ်စဉ်တင်ဆက်နေတဲ့တတ်တန်အောင်သတင်းလွှာအစီအစဉ်မှာအခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။ညီမရင်းနဲ့ပတ်သက်လို့ထိုင်းနိုင်ငံကအင်ရှင်အဖြစ်နဲ့အခုသတင်းပတ်တွင်ဆွေးနွေးပွဲနှစ်ကြိမ်ကျင်းပသွားဖို့စီစဉ်ထားပြီးအနည်းဆုံးဆွေးနွေးပွဲတစ်ခုမှာတော့စစ်ကောင်စီကိုယ်စားလှယ်လည်းတက်အောင်မယ်လို့ဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံသားဝန်ကြီးမာရီဆန်ဂီယန်ပွန်ဆာကဆွေးနွေးညှိနှိုင်းတဲ့အစည်းအဝေးနှစ်ခုပြုလုပ်မှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့2021ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့ပြည်ခါတဲ့ပြည်လဲရေးအဖြေရှာဖို့အတွက်ဆိုပြီးပြီးခဲ့တဲ့အောက်တိုဘာလမှာထိုင်းနိုင်ငံကမြန်မာအရေးဆွေးနွေးပွဲကျင်းပဖို့စီစဉ်ခဲ့ပေမဲ့မအောင်မြင်ပါဘူးအခုဒီချိန်ကျင်းပမယ်ဆွေးနွေးပွဲကိုတော့မြန်မာနိုင်ငံသားဝန်ကြီးဦးတန်းစွေတက်ရောက်မယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်မြန်မာစစ်ကောင်စီကဖမ်းထားတဲ့ထိုင်း၅ဖမ်းသမား၄ယောက်ကိုထောင်ဒဏ်နဲ့ချမှတ်အပြစ်ပေးလိုက်တဲ့အကြောင်းထိုင်းနိုင်ငံကသတင်းမီဒီယာတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံကော့တောင်းမြို့ခရိုင်တရားရုံးကသူတို့ကိုစီရင်ချက်ချလိုက်တာလို့ဆိုပါတယ်မြန်မာနိုင်ငံအတွင်းဥပဒေစိုးမှုရရှိလာရေးအတွက်နိုင်ငံတကာရာဇဝတ်ခုံရုံး ICC ကတရားဆွဲရှိနေကြုတ်ခရင်ခန်ကစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမြောင်းလိုင်းကိုဖမ်းဝရန်ထုတ်လိုက်တာကိုကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းအကြီးအကဲကကြိုဆိုလိုက်ပါတယ
်ကျေးဇူးတင်ပါတယ်ရှင်ကိုဇော်ဝင်းလိုင်းကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ခင်လေးပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ Robert Best ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင် အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။ဟုတ်ကဲ့ကျမတို့စီစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်နေပါရရှင
် This program has come to you